Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်စက်တင်ဘာလ1ရက်တောက်ကြနေညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြညဘက်သတင်းတွေကိုနန်းလောင်နယ်တူချင်ညာပေးသွားမှာဖြစ်ပါတယ်။တူရကီလုံခြုံရေးဖွဲ့ဝင်15ဦးပါဝင်လူ19ဦးကိုအမေရိကန်တရားရုံးကဆွဲချက်တင်လိုက်တာဟာကြားလို့မကောင်းတဲ့အရှုပ်တော်ပုံဖြစ်တယ်ဆိုပြီးတော့တူရကီသမ္မတအာရဝန်ကပြောလိုက်ပါတယ်။ Texas နဲ့ Louisiana ပြည်နယ်ကမုန်တိုင်းနဲ့တင်ပြည်သူတွေအတွက်ရမုံငွေအကူအညီတွေပေးသွားမှာဖြစ်တယ်လို့အင်ဗီဒိုကပြောလိုက်ပါတယ်။ကန်ညာသမ္မတဦးဟူကန်ညက်ထက်ကပြီးခဲ့လကသူအနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကပယ်ဖျက်ခဲ့ဆုံးဖြတ်ချက်ကိုသူအနေနဲ့လက်ခံသွားမှာဖြစ်တယ်လို့တောက်ကြနေမှာပြောလိုက်ပါတယ်။ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
အခုညပိုင်းနာဆင်ရမယ့်သတင်းလှော်လေးတွေမှာတော့ရခိုင်ပြည်နယ်တွေကမတည်မငြိမ်ဖြစ်ရရက်တွေကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုမှုစော်ကိုလက်တလောသူမြင်ခဲ့သမျှဆက်သွယ်မေးမြန်းထားတာနဲ့အတူသတင်းသမားတွေကိုတက်မတော်ကတရားစွဲဆိုထားတာတွေကိုအမှုခြေအေးပေးလိုက်ပြီးဒီကနေ့ပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့လည်းအခုလိုကြားကြရမှာပါ
တရင်မားရီရဲ့ပြန်ဖြုတ်ပေးလိုက်တယ်ဆိုတဲ့ဥစ္စာရယ်နောက်ပြီးတော့သူတို့အခုလိုမျိုးကျွန်တော်တို့ရဲ့အလုပ်ပေါ်မှာအဖိမှတ်ပြုတ်ရယ်ဆိုတဲ့ဥစ္စာကတော့ခုနကအမြင်ပြောင်းသွားတာပေါ့ဆိုတဲ့အခါမှာကျတော့အဲ့အမြင်ပြောင်းလဲမှုကရေရှည်ခံမယ်ဆိုလို့ရှိ
ရင်အေရဝတီသတင်းဌာနအယ်ဒီတာချုပ်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့တောက်ကြနေညပဲထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်
တူရကီသမ္မတရေဂျက်တာယီအာရိုဝန်ကပြီးခဲ့တဲ့မေလကဝါရှင်တန် DC ကိုလာရောက်ခဲ့တဲ့အတွင်းငင်းငန်းသာဆန္ဒပြတဲ့သူတွေကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆဲချက်နဲ့တူရကီလုံခြုံရေးဖွဲ့ဝင်15ဦးပါဝင်စုစုပေါင်းလူ19ယောက်ကိုအမေရိကန်တရားရုံးကဆွဲချက်တင်လိုက်တာဟာကြားလို့မကောင်းတဲ့အရှုပ်တော်ပုံဖြစ်တယ်ဆိုပြီးတော့သမ္မတအာရိုဝန်ကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာတရားရေးစနစ်ဘယ်လိုလဲပတ်လုဆောင်နေတဲ့ဆိုတာဒီဆွဲချက်ကရှင်းရှင်းလင်းလင်းပြသနေတာဖြစ်ပြီးတော့သူ့အနေနဲ့အခုလအတွင်းနယူးယောက်မြို့ကိုသွားရောက်တဲ့အခါမှာသမ္မတထရမ့်နဲ့ဒီကိစ္စကိုဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတအာရဝန်ကတောက်ကြနေကအစ္စတန်ဘုလ်မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ပြီးခဲ့မေလကတူရကီသမ္မတအာရဝန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဝါရှင်တန်မှာတွေ့ဆုံပြီးတဲ့နောက်တူရကီတန်အမတ်ရဲ့နေအပြင်ဘက်မှာငင်းငန်းစွာဆန္ဒပြတဲ့သူတွေကိုတူရကီလုံခြုံရေးတပ်ဖွဲ့တွေကကိုထိလက်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဗီဒီယိုတွေမှာတော့တူရကီလုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုထိုးချိတ်ပြီးတော့ခြေတော်နဲ့ကန်ခဲ့တာတွေကိုပြခဲ့ပါတယ်တရားမဝင်ကာဒစ်တန်အလုပ်သမားပါတီ PKK ပါတီဝင်တွေကတူရကီသမ္မတကိုဆန္ဒပြတာကိုအမေရိကန်ရဲတပ်ဖွဲ့ကအကာအကွယ်ပေးဖို့ပြက်ကွက်ပြီးတဲ့နောက်သမ္မတအာရိုဝန်ရဲ့လုံခြုံရေးအဖွဲ့အကြီးအကဲပါဝင်လုံခြုံရေးတာဝန်ရှိသူတွေကသူ့ကိုအကာအကွယ်ပေးခဲ့တာဖြစ်တယ်လို့သမ္မတအာရိုဝန်ကပြောပါတယ်အမေရိကန်လုံခြုံရေးအာဏာပိုင်တွေဟာသူတို့ကိုယ်စားလှယ်အဖွဲ့ရဲ့လုံခြုံရေးစိတ်ချရအောင်မလုပ်ပေးနိုင်ခဲ့ပဲပေါ်ရော့ခဲ့တယ်လို့လည်းတူရကီအစိုးရကဝေဖန်လိုက်ပြီးဒီချက်ကိုအန်ကာရာမှာရှိတဲ့အမေရိကန်တာမတ်ကိုပေးပို့ခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်မှုအမိန့်ကြောင့်အမေရိကန်ပြည်ဝင်ခွင့်ဗီဇာအငင်းပယ်ခံရတဲ့နိုင်ငံခြားသားတွေဟာအစိုးရရဲ့အကူအညီနဲ့ဗီဇာပြန်လည်လျှောက်ထားနိုင်မှာတော့မယ်။ကြာရာပတိနေ့ကချလိုက်တဲ့စီရင်ချက်ကြောင့်အစိုးရရဲ့အကူအညီကိုရရှိကြမှာပါ။ဗီဇာငင်းပယ်ခံရတဲ့ပြည်ပကလူတွေဟာတရားရေးဌာနရဲ့ညှိနှိုင်းဆောင်ရွက်မှုနဲ့၃လအတွင်းဗီဇာပြန်လည်လျှောက်ထားနိုင်ကြောင်းနိုင်ငံသားအခွင့်အရေးဆိုင်ရာရှင်းလင်းတွေနဲ့သမ္မတထရမ့်အစိုးရတို့သဘောတူညီမှုတစ်ခုရလိုက်တာဖြစ်ပါတယ်။အပြန်အလှန်အပြည့်တိုင်ကြားချက်အလုံးကိုရုပ်သိမ်းပေးရမှာဖြစ်တယ်လို့တေလိုရီဖက်ကပြောပါတယ်။Mr. Trump သမ္မတတာဝန်ယူပြီးတော့တရင်တစ်ပတ်အတွင်းမှာပဲအီရန်၊ Iraq, Libya, Somalia, Sudan, Syria နဲ့ယီမင်နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုထဲဝင်ရောက်ခွင့်ပိတ်ပင်တဲ့သမ္မတအမိန့်ကိုလက်မှတ်ရေးထိုးလိုက်တာပါ။ဒီအမိန့်ကြောင့်အမေရိကန်နဲ့ပြည်ပနိုင်ငံတွေမှာကန့်ကွက်ဆန္ဒပြမှုတွေလည်းကြဲကြဲပြင်းပြထွက်ပေါ်ခဲ့ပါတယ်။သမ္မတထရမ့်ရဲ့အမိန့်ထုတ်ပြန်မှုရှိတဲ့အကြောင်းမှာပဲပြည်내တရားသူကြီးတွေကသမ္မတရဲ့ပြည်ဝင်ခွင့်ပိတ်ပင်မှုကိုပယ်ချခဲ့ကြပါတယ်။တရားရုံးဝင်မှာအယူခံဝေနာထက်စာရင်ပြင်ဆင်ရေးဆွဲမယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စု Texas ပြည်နယ်ရှေ့တောင်ပိုင်းမှာ Harvey Hurricane မုန်တိုင်းကယ်ဆယ်ရေးနဲ့ပြည်내ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာနဲ့အမျှမုန်တိုင်းတန်တင်ပြည်သူတွေအတွက်ရန်ပုံငွေအကူအညီတွေပေးသွားမှာဖြစ်တယ်လို့အင်ဗီဒိုကအခိုင်အမာပြောကြားလိုက်ပါတယ်။ Texas နဲ့ Louisiana ပြည်နယ်တွေမှာ9ရက်ကြာစံချိန်တင်လောက်အောင်မိုးရွာသွန်းပြီးတော့ ဝင်ရောက်တိုက်ခတ်သွားခဲ့တဲ့ Harvey Hurricane မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေလည်းအကြီးအကျယ်ဖြစ်ပေါ်ခဲ့ပါတယ်။အခုလာမယ့် September လအတွင်းမှာမုန်တိုင်းကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်မှုအတွက်ရမုံငွေတွေပေးထားပြီးဖြစ်တယ်လို့လည်းအင်မီတော်အမိမြေလုံးစုံရဲ့အကြံပေး Tom Bosworth ကပြောပါတယ်။မုန်တိုင်းကြောင့်အင်ဂျင်တသိန်းထိခိုက်ပျက်စီးသွားခဲ့ပြီးတော့အဝေးပြေးလမ်းမတွေတံတားတွေနဲ့အခြားအခြေခံအဆောက်အုံတွေလည်းထိခိုက်သွားတယ်လို့သူကပြောပါတယ်။အထူးသဖြင့် American နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Houston မြို့ဟာမုန်တိုင်းနဲ့အကြီးကျယ်ခံလိုက်ရတာဖြစ်ပါတယ်။ဒါပေမဲ့ Houston မြို့ရဲ့စီးပွားရေးလုပ်ငန်းတွေဟာလည်းပတ်နေပြီးလလန်တူမဲ့လက္ခဏာတွေတွေ့ရတယ်လို့ Houston မြို့ရဝန်ကပြောပါတယ်။တစ်ချိန်တည်းမှာပဲ Atlantic သမုဒ္ဒရာနဲ့ Mexico ပင်လယ်ကွေ့တွေထဲမှာနောက်ထပ်အင်အားပြင့်မုန်တိုင်းတွေအားကောင်းလာနေပြီးတော့ Caribbean နဲ့ American အရှေ့တောင်ဘက်ခြမ်းတွေကိုဥတီလာနေပုံရတယ်လို့ American အမျိုးသား Hurricane စောင့်ကြည့်ရေးဌာနကပြောပါတယ်ခင်ဗျာ။
သမရဒေါ်နယ်ထရမ်ဟာတောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ဖြစ်ဂျော့ချ်တောင်းတက္ကသိုလ်ကပါမောက်ခဗစ်တာချာကိုရွေးချယ်လိမ့်မယ်ဆိုပြီးသတင်းတွေထွက်ပေါ်နေပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကျည်ဆန်သက်ပြလုပ်ပြီးရန်စတဲ့လုပ်ရက်တွေကိုကင်တွယ်ရမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားသဘောမတူညီမှုတွေတိတိတသားဖြစ်နေပုံရတာကြောင့်ဒီလိုအရေးကြီးတဲ့တန်တမာရေးလုပ်ငန်းရက်တွေမှာမြောက်ကိုရီးယားဆိုင်ရာကျွမ်းကျင်သူပါမောက်ခဗစ်တာချာကဝင်ပြီးတော့စီမံပေးနိုင်ပါလိမ့်မယ်။ကိုရီးယားနယ်ဖွာအမေရိကန်နိုင်ငံသားမစ္စတာချာဟာဂျော့ချ်တောင်းတက္ကသိုလ်ကအာရှရေးရာဌာနရဲ့ညွှန်ကြားရေးမှူးဖြစ်ပါတယ်။ဒါအပြင်ဝါရှင်တန်ကမဟာဗျူဟာနဲ့အပြည်ပြည်ဆိုင်ရာလှိလာရေးဌာနရဲ့ကိုရီးယားနိုင်ငံဆိုင်ရာဥက္ကဋ္ဌလည်းဖြစ်ပါတယ်။ဒါအပြင်ပမခချာဟာတမရဟောင်းဂျော့ချ် W. ဘုရှ်တထက်ကမြောက်ကိုရီးယားနျူကလ িয়ার ဆိုင်ရာ6နိုင်ငံတွေ့ဆုံဆွေးနွေးပွဲကိုတက်ရောက်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယခေါင်းဆောင်အဖြစ်ပါဝင်ခဲ့ပါတယ်။ပမခချာဟာ Asian Security လို့ဆိုအော်တိုမြများကိုလည်းရေးသားခဲ့တယ်လို့2012ခုနှစ်ကထုတ်ဝေခဲ့တဲ့ The Impossible State North Korea Past and Future ဆိုတဲ့မြောက်ကိုရီးယားဆိုင်ရာစာအုပ်တွေကိုလည်းရေးသားခဲ့ပါတယ်။အထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရှင်းပေါင်းမှာဧပြီလတုန်းကလာရောက်ဖြေကြားစင်မှာတော့တောင်ကိုရီးယားဘက်ကမြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်ကြိုးပမ်းတဲ့မူဝါဒတွေပေါ်စိုးရိမ်တဲ့သဘောမျိုးပြောဆိုခဲ့ပါတယ်။တောင်ကိုရီးယားဆိုင်ရာအမေရိကန်တပ်အမတ်ဖြစ်ခန့်အပ်ခံရရင်တော့ပမောက်ခချားရဲ့အမြင်တွေဟာ Liberal သမားတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဆက်ဆံရမှာကတိကအောက်ဖြစ်လာနိုင်ပါတယ်။သမ္မတမွန်ဂျေအင်းကဒဏ်ခတ်ပိတ်ဆို့မှုကိုအပြည့်အဝထောက်ခံသူဖြစ်တယ်လို့မြောက်ကိုရီးယားနဲ့ချိတ်ဆက်ပြီးတိုးမြင့်ဆောင်ရွက်ဖို့ဆိုတဲ့မူဝါဒနဲ့စလုံးကိုလည်းထောက်ခံသူလည်းဖြစ်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရေးကနေတောက်ကြနေညာဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကင်ညာသမ္မတဦးဟူရူကင်ညက်ထွတ်ကပြီးခဲ့လကသူအနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကပယ်ဖျက်ခဲ့တဲ့ဆုံးဖြတ်ချက်အပေါ်သူ့အနေနဲ့လက်ခံသွားမှာဖြစ်တယ်လို့တောက်ကြနေမှာပြောလိုက်ပါတယ်။တရားရုံးချုပ်ရဲ့ဒီဆုံးဖြတ်ချက်ကိုသူတူတယောက်တည်းအနေနဲ့သဘောမတူပေမဲ့ဒီဆုံးဖြတ်ချက်ကိုလက်ခံတယ်လို့ပြောပါတယ်။ဒီဆုံးဖြတ်ချက်အပေါ်မှာသူ့အနေနဲ့လက်ခံသွားမှာဖြစ်ပေမဲ့လူ6ယောက်ကတနိုင်ငံလုံးကပြည်သူရဲ့ဆန္ဒကိုစန့်ကျင်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့မစ္စတာကင်ညက်ထွတ်ကတော့ဝေဖန်လိုက်ပါတယ်။ရွေးကောက်ပွဲအတွင်းမှာမဲမသမာမှုတွေတရားမဝင်မှုတွေကိုရွေးကောက်ပွဲကျင်းပရေးဘုတ်ဖွဲ့ကကျူးလွန်ခဲ့တာကြောင့်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်ဆိုပြီးတော့ကင်ညာရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကပယ်ဖျက်လိုက်တာဖြစ်ပါတယ်။တိုက်ခန်ကောင်းဆောင်ရိုင်လာအိုဒင်းကားကပြီးခဲ့တဲ့ဩဂတ်စ်လကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပေးဖို့အတွက်တရားရုံးချုပ်ကိုတရားဝင်လျှောက်ထားခဲ့တာပါ။သူ့အနေနဲ့မစ္စတာကင်ညက်ထွတ်ကိုမဲရီအတွက်1.4တန်းနဲ့ရှုံးတယ်ဆိုတဲ့မဲစင်းရလဒ်ဟာမှားယွင်းတယ်ဆိုပြီးတော့အိုဒင်းကားကပြောပါတယ်ကင်ညာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရတော့အခုချိန်ကစပြီးတော့ရွေးကောက်ပွဲအသစ်ကိုရပ်ပေါင်း60အတွင်းမှာကျင်းပသွားရမှာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံတယ်လီဖာမျိုးနဲ့ Night Vet မျိုးနဲ့တခုလုံးမှာ IS အစွန်းရောက်အကြမ်းဖက်သမားတွေကိုအောင်ပွဲခံလိုက်နိုင်ပြီလို့အီရန်ဝန်ကြီးချုပ် Haider El Abadi ကကြေညာလိုက်ပါတယ်။တယ်လီဖာမျိုးမှာအောင်ပွဲခံလိုက်နိုင်တဲ့အပေါ်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS အကြမ်းဖက်သမားတွေကိုတိုက်နေတဲ့ American ဦးဆောင်တဲ့ညွန့်ပေါင်းတပ်ရဲ့တပ်မှုကချီးကျူးပြောဆိုလိုက်ပါတယ်။အီရန်လုံခြုံရေးသက်တွေကတောက်အဖာမြို့ကိုဖေပောင်းဆောင်ကအင်းနဲ့အားနဲ့တိုက်ခတ်ခဲ့ကြတယ်လို့အဲ့ဒီနေရာတွေမှာဆက်ပြီးတော့ဖိအားပေးထားနိုင်ခဲ့တာကြောင့် IS2 အခုလိုရုတ်တရက်ကြာဆုံးသွားတာဖြစ်တယ်လို့ယူဆကြောင်းညွန့်မောင်းတပ်ဒုတိယဗိုလ်ချုပ်ကြီး Steven Townsend ကပြောပါရယ်ညွန့်မောင်းတပ်ဖွဲ့တွေနဲ့ Iraq တို့ကအောင်းပွဲခံလိုက်နိုင်ပေမဲ့ Iraq နဲ့ Syria နိုင်ငံတွေကအခြားနေရာတွေမှာပိုပြီးပြင်းထန်တဲ့တိုက်ပွဲတွေနဲ့ရင်ဆိုင်မှုပြင်းစင်ထားတယ်လို့လည်းဒုဗိုလ်မှူးကြီး Townsend ကပြောပါရယ်တယ်လီဖာမြို့ဟာ IS2 ရဲ့အမခန်နယ်မြေဟောင်းတစ်ခုဖြစ်တဲ့မိုဆူးမြို့ရဲ့အနောက်ဘက်ကီလိုမီတာ80အကွာမှာတည်ရှိတာပါတယ်လီဖာတိုက်ပွဲတွေကိုလွန်ခဲ့တဲ့နှစ်ရက်ကစတင်ခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်1000အပြင်နောက်ထပ် တပ်ဖွဲ့ဝင်တွေဆေးလွတ်ဖို့လက်မှတ်ရေးထိုးလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောလိုက်ပါတယ်။အခုနောက်ထပ်ဆေးလွတ်မဲ့အမေရိကန်တပ်ဖွဲ့တွေဟာအာဖဂန်တပ်ဖွဲ့တွေကိုနိုင်ငံတွင်းမှာရှိတဲ့တာလီဘန်တွေနဲ့တခြားအကြမ်းဖက်အဖွဲ့တွေကိုထိထိရောက်ရောက်တိုက်နှံအောင်အထောက်အကူပေးတာတွေအကြံပေးတာတွေကိုအများစုလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။သမ္မတ်ထရမ့်အစိုးရအဖွဲ့ကအာဖဂန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့မူဝါဒအသစ်တွေချမှတ်ခဲ့တဲ့အချိန်ထဲမှာပဲကာကွယ်ရေးဝန်ကြီးမက်ဒစ်ကပို့ပြီးတိကျတဲ့တပ်ဖွဲ့ဝင်အင်အားခန့်မှန်းချက်ကိုတောင်းပြီးတဲ့နောက်မှာအခုလိုတပ်ဖွဲ့ဝင်အင်အားတိုးလာခဲ့တာဖြစ်ပါတယ်။လက်တွေ့မြေပြင်အခြေအနေမှာရှိတဲ့တပ်မှုတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်အာဖဂန်နစ္စတန်နိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်4000ထပ်ပြီးတော့စေလွှတ်သွားဖို့ကာကွယ်ရေးဝန်ကြီးမက်ဒစ်ကစဉ်းစားနေတာဖြစ်တယ်လို့တောင်းဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
တောင်အာရှဒေသတဝမ်းမှာပြင်ထန်တဲ့မုတ်တုံမိုးကြောင့်ရေလွှမ်းမိုးပြီးတော့လူပေါင်း1,100ကျော်သေဆုံးရပြီဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့တချို့ဒေသတွေမှာသတင်းတင်ပတ်အတွင်းရေးကြီးနေပါတယ်။မွန်ဘိုင်းမြို့မှာရက်အတော်ကြာမိုးရွာနေပြီးတဲ့နောက်ဂျာရာဘရီနေကလူနေထူထပ်တဲ့ဘဟန်ဒီဘဇာအရက်ကတက်တန်း118နဲ့ရှိပြီဖြစ်တဲ့ဆက်ဦးသလုံးပြိုကျခဲ့တာကြောင့်လူ32ယောက်ထဲမှနေသေဆုံးပြီးတော့15ဦးဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဆောက်အုံမှာဖွင့်ထားတဲ့မူကြိုးကြောင်ကတော့ပြိုကျတဲ့အချိန်မှမဖွင့်သေးပါဘူး။အပြက်စီပုံထဲကနေလူအများအပြားကိုကယ်ဆယ်ရေးလုပ်သားတွေကဆွဲထုတ်ကယ်တင်ပေးခဲ့ပါတယ်။အဲ့ဒီဆောက်ဦးမှာမိသားစု6စုနေထိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါရယ်။ဒီသတင်းပတ်အတွင်းမှာပဲမွန်ပိုင်းမြို့ရဲ့စီးပွားရေးအချက်အချာကြားတဲ့နေရာတွေမှာမုတ်တုံမိုးကြောင့်ရေတွေကြီးလာခဲ့တာပါ။တောက်ကြနေမှာမိုးဆဲသွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းချပါရယ်။မိုးကြောင့်မြို့မှာအသွားအလာနဲ့လုပ်ငန်းတွေအင်္ဂါနေ့ကရပ်တန့်သွားပြီးတော့လမ်းတွေမှာဖြတ်တန်းသွားလို့မရအောင်ဖြစ်သွားပြီးလူသန်းပေါင်းများစွာနေစဉ်အသုံးပြုနေတဲ့ရထားလိုင်းတွေလည်းခဏရပ်သွားခဲ့ပါရယ်။လူထောင်ပေါင်းများစွာသူတို့ရဲ့ရုံခန်းမှာညှိအိတ်ခဲ့ကြပါရယ်။2005ခုနှစ်တုန်းကလည်းမွန်ပိုင်းမြို့မှာ24နာရီအတွင်းမိုးရချိန်38လက်မအထိတက်ခဲ့တာကြောင့်လူပေါင်း1000ကျော်သေဆုံးခဲ့ရဖူးပါတယ်
။ကိုလိုမီးယားနိုင်ငံက FARC သဘုံအဖွဲ့ကနာမည်အသင့်နဲ့နိုင်ငံရေးပါတီတက်တစ်ခုကိုတောက်ကြနေမှာပြန်ပြီးတော့တီထောင်လိုက်ပါတယ်။သတင်းတစ်ပတ်ကြာပါတီအစည်းအဝေးကိုကျင်းပခဲ့ပြီးတဲ့နောက်ဂျာဇာရီနေကပြုလုပ်တဲ့အစည်းအဝေးတွင်ပါတီဝင်900ကသူတို့အနာဂတ်နိုင်ငံရေးညီမှန်းချက်အတွက်အဖွဲ့ရဲ့နာမည်ကိုအရင်ကလက်နက်ကိုင်အဖွဲ့ဆိုပြီးထည့်ထားတာကိုဖျက်ဖို့အတွက်တခဲနဲ့မဲပေးပြီးတော့ပါတီအသစ်ဖြစ်နေတည်ထောင်လိုက်တာဖြစ်ပါတယ်။အစ္စလမ်ဘာသာဝင်ရဲ့နှစ်စဉ်ဟတ်ဖျားဖူးခီးစဉ်ပြီးဆုံးဖို့နီးကပ်လာတဲ့အနေနဲ့ဒီကနေ့တောက်ကြနေမှာတော့ဖျားဖူးလာကြတဲ့မွတ်စလင်ထောင်ပေါင်းများစွာဟာအပွဲတော်စတင်တဲ့အထိမ်းအမှတ်ဖြစ်နေအစ္စလမ်ဘာသာရဲ့ထုံးစံအရမကောင်းဆိုးဝါးတွေကိုဂဲနဲ့ပစ်ပေါက်ခဲ့ကြပါတယ်ခင်ဗျာ။
စက်တင်ဘာလ7ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးမယ်တဲ့အရင်ဆုံးရခိုင်ဘက်ကလက်တလို့ချင်းတွေကိုပြောပြပေးမှာပါရှင်မကြသေးခင်ကပြိပက္ခတွေဖြစ်ပွားရာရခိုင်ပြည်နယ်ဘူးတိတော်မောင်းတော်ဒေတာတွေကိုကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုမိုးစော်ကိုသူ့ဘာတွေမြင်တွေ့ခဲ့တယ်လဲဆိုတော့လုံချုံရေးနဲ့ကယ်ဆယ်ရေးအခြေအနေတွေဆက်သွယ်မေးမြန်းကြည့်တဲ့အခါမှာသူကအခုလိုစပြောပါတယ်
။စစ်တေရအနေနဲ့မှာဘူးတိတော်ကြီးရေချောင်းကြီးလမ်းမှာတော့ဒီချင်းချင်းနဲ့ရှိတယ်။ဒါနဲ့ဒီပြေတော်နဲ့ဘူးတိတော်ကြားမှာဆိုလို့ရှိရင်မော်တော်နဲ့သွားနေတဲ့အချိန်မှာလက်ကျတဲ့ကျွန်တော်ပြီးမှတချို့နေရာတွေမြန်မာတုံးနေရာတော့မီးခိုးတွေထွက်နေတာမျိုးတွေ့ရတာမျိုးရှိတယ်။ရှိတယ်ဗူဒီတော်ရောက်တယ်ဗူဒီတော်ရောက်တဲ့ချိန်မှာဒီဗူဒီတော်မျိုးရဲ့အခြေအနေကတော့အဲပုံမှန်အနေထားမျိုးတွေမျိုးတွေ့ရတယ်။အဲအတွားလာတွေပါရှိတယ်။ရှိတယ်ဗူဒီတော်ရောက်တဲ့ချိန်မှာချင်းဒီမောင်းဒရောနဲ့ပုံမှန်ကွာနေရပေါ့သူကတော့ပုံမှန်ရွာနဲ့ကွာနေရပေါ့အဲ့ဒီမှာဒီဘက်ကသွားတယ်ဒီခိုင်းနေ9ရောက်အပတ်ခံရဆိုမျိုးပြောပါတယ်။တရင်ကြားပါတယ်ကျားရပြီးတော့ကျွန်တော်တို့အဲ့ဒီကြော်လေဒီဒရင်းတော့ဒီအဖွဲကလူကြီးရေရီအပြင်နဲ့အတူဒီကွန်ပိုင်းလိုက်တယ်လေရှင်တိုင်းနဲ့ကျွန်တော်မောင်းတော့သွားပါလမ်းမှာတော့ကျွန်တော်ဘာကြီးပြရလဲဆိုတော့အာမောင်းတော့ဘက်ကနေကမှထွက်လာတဲ့ကားဒီဒီကြာကြာပြရတယ်အနည်းဆုံးကျွန်တော်တို့ကအာခီးတဲ့ကြီးကားကြီးပါရောဆိုပြီးရှင်ကားဆယ်ပြီးကျော်တော့ပြရတယ်ကျွန်တော်လိုင်းဝက်ခီးစင်ကွန်မှာကားဆယ်ပြီးပတ်ဝန်းကျင်တော့ပြရတယ်
ပုံမှန်ဆွဲတဲ့ကားမျိုးလားခရီးဟိုဒုက္ခသည်တွေဟိုအွှေပြောင်းလုတဲ့ကားမျိုးလ
ားအဲအများအပြားအဲ့ချိန်မှာအချိန်ကြီးအချိန်ခွင့်ရည်ရာအဒီလမ်းလုံချုံကြီးတွေအားလုံးကလည်းကျွန်တော်တို့တော့ဗျဒီ escort နဲ့ဒီရဲလုံချုံကြီးတွေပို့နေရတဲ့အနေအထားမျိုးမှာတော့တော်တော်များများကတော့မောင်းတော့ပါမလုံချုံလုံးကိုထွက်ပြေးလာလို့များပါတယ်တာမန်ခိုင်းလို့ရောင်းဝယ်ပြေးစားပါများနဲ့တွားနေတဲ့ဟာမျိုးတွေဒီမောင်းတော့မှာမနေရဲလို့မျိုးဘူးတိတော်ကနေပြင်းစစ်ပြေးစစ်ပြေးတက်နေပြင်းတခြားတခြားဒီလိုအမျိုးစီရှိရနေရာတွေကိုတင်းချောင်ဖို့ထွက်လာတဲ့လူတွေအများကြီးကိုကျွန်တော်သိရတယ် လုံးချုံရဲအတွက်ကိုတပ်ပရောကာကွယ်ရေးဦးစီးချုပ်နဲ့သူတို့တွေဟိုသဘောတူညီချက်ရပြီးလုံးချုံရဲမြင့်တင်တယ်လို့ပြောပြီးမှထပ်ဖြစ်လာတာဆိုတော့အဲ့တော့အဲ့ဒီမှာရှိနေတဲ့လုံးချုံရဲရအခုထိအောင်မလုံလောက်သေးတဲ့သဘောမျိုးလားဘယ်လိုသဘောရလဲ ဒီလိုကျန်တဲ့တိုက်ခိုက်တဲ့မျိုးဖြစ်တဲ့ဆီဟာမျိုးရှိလာကြတယ်ပြီးတော့အဲ့ဒီဟာကိုချက်ချင်းချွေးသွားပါမှာရှင်းရင်းလာတယ်ပါလို့ပြောတယ်လောက်အောင်ကျွန်တော်ရောမှာလုံချိုးကြီးဟာမရှိတော့ဘူးပေါ့အဲ့လိုအချိန်မျိုးတွေမှာကျန်တဲ့အခွက်တွေကကျွန်တော်ရောကိုတိုက်ခိုက်တာမှာကျွန်တော်စိုးရိမ်ပါတယ်ဆိုတဲ့ဟာမျိုးတွေသူကပြောပါတယ်အဲ့ဒီဟာတော့ကျွန်တော်အဲ့ဒီပါတယ်ကိုင်းကြီးရောပေါ့ ujian mana sahaja, atau cawaya, atau kubai de, putar de ni kan jadi sih de. Kalau tu, dia tu ni ni, ajaran ini ujian mana, ni sih ada kan ada sih, eh, ini ni sesat de mana, luar orang jom jom ni kan gaya, eh, masih de tu ni ni ada piang bua tu kan piang sih ni jadi.
Okay, eh, luar jom ni ada sesat ye lah.
啊，这个人呢，加上在龙井也过一段时间，他为了干么着干的，他妈的再跟过点事了嘛，我那年那个西巴那边。
哎呦，刚才也前年哦，都古尼边里的苏亚也古尼呢，那都对尼亚太阳山那一卡前年哦，不露地个呀嘞。
苏亚那个金木地，嗯，我不知道，我看见嘛，要来的土地，我说。啊，是吧？过年嘞，这家里面过年，真过年嘞，过年嘞，什么五六九过年要嘛？就五六九嘞，要买什么东西呀？我们过年嘞，拿过年去的。这样嘞，你看，我这这路，这我感觉是看见你呀，老公交吧？哎，感觉是看见你呀，老妈是不是？都蛮远，好个，俺们嘞，现在今天是咱将过年要的。哎妈，要是今天就在那里，没有在那里，哎妈，差嘞你嘞。有一点创作了几年，一年嘛，这个本来一个房价开开几多，现在没掉了，一下嘞，那今年了，那都七个木匠人用胶，你们就要过他，现在没有差的，现在把他们有差的，哎，给这些干部就要哎嘛，操心了，去。
ကိုမိုးစောဆက်သွင်းပြန်ထားတာပါရှင်အခုလောလောဆယ်မှာတော့ပြိပခတ်ဖြစ်ရာဒေတာတွေကဆိုးရအကြောင်းတွေကိုပိတ်ထားရပြီးအချိန်နဲ့မတည်ငြိမ်တဲ့ကြေးရွာတွေကရှေ့ပြောင်းလာတဲ့သူတွေကိုအဲ့ဒီအဆိုးရအကြောင်းတွေမှာယာယီခိုလွန်ခွင့်ပေးထားတယ်လို့လည်းကိုမိုးစောကပြောပါရရှင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကလဒံမြစ်အနောက်ဖက်ချမ်းကန်တရက်တောင်တန်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားမနေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်တိုက်ပွဲအတွင်းအရာရှိနဲ့စစ်သည်တို့ကြားဆုံးမှုရှိတဲ့အကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကကြေညာချက်မှာဖော်ပြထားသလိုစစ်လက်နက်ပစ္စည်းအများပြားကိုသူတို့သိမ်းဆည်းရခဲ့တယ်လို့ရခိုင်တပ်မတော်အေအေဘက်ကလည်းပြောပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်သတင်းပေးပို့ထားပါတယ်ရှင်
မြန်မာအစိုးရနဲ့အန်စီအပြည့်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားချင်းမြင့်နဲ့ပလောဝမြို့နယ်ကလသာမြို့နောက်ဘက်ချမ်းကန်တရက်တောင်တန်းပေါ်မှာမနေ့ကညနေပိုင်းမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီဖြစ်တဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်သူခကပြောပါတယ
်။မနေ့ကတိုက်ပွဲဖြစ်တဲ့ဥစ္စာကတော့ခမ966ပေါ့အဲ့ဒီတန်တွေအခြေစိတ်တရင်ကကျွန်တော်တို့ဒီရခိုင်တပ်မတော်ရဲ့တမန်နဲ့လောက်ခါပြည်သူဟာနဲ့အဲ့ဒီလှုပ်ရှားတိုက်ရင်114အခြေကျတဲ့ဒေသကိုထုတ်ဖောက်ဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာတိုက်ပွဲဖြစ်တာဗျ။မနေ့က31ရက်နေ့ညနေ3နာရီလောက်မှာစတင်တာဗျ။တိုက်ပွဲရှင်ကတော့တနာရီလောက်ကြာတယ်။ဗမာတပ်မတော်ဖက်ဆက်နေပြီးတော့တော်တော်လေးအကျဆုံးများတယ်ဗျ။ထောက်ခွာသွားတဲ့အခါအလောင်းချောင်းလောင်းကြံခဲ့တယ်။နောက်ပြီးတော့ဒဏ်ရာနဲ့အများပြားရပြီးတော့သူတို့ဆုတ်ခွာသွားတယ်
။ဒီတိုက်ပွဲအတွင်းမှာရခိုင်တပ်မတော်ဘက်ကအလောင်းချောင်းလောင်းပါဝင်ပစ္စတိုတလက်လက်နက်ကြီး60မမတလက် MA2 စစ်သနတလက် MA ချိန်မုံရိုင်ဖယ်လေးလက် MA4 40မမဘုံးပစ်လောင်းချာတွဲတလက်ပါဝင်40မမလောင်းချာအသီးနဲ့စစ်အသုံးဆောင်ပစ္စည်းခဲယမ်းမိကြောက်အများပြားတင်စီရမိတယ်လို့ခိုင်တုခကပြောပါတယ်။ဒီလိုဖြစ်တဲ့တိုက်ပွဲဟာရခိုင်တပ်မတော်ကနေကန်တရက်တောင်တန်းပေါ်မှာအကြမ်းဖက်ဖွဲ့တွေရောက်ရှိနေတယ်လို့တပ်မတော်ကလူလို့အကြောင်းကြားခဲ့ပြီးတပ်မတော်ကနေနေမြေရှင်းလင်းဖို့အလားမှာခြုံကိုတိုက်ခတ်ခဲ့လို့အခုလိုသိနာခဲ့တယ်ဆိုပြီးသတင်းတွေလည်းပေါ်ထွက်နေပါတယ်။ဒါပေမဲ့ဒီသတင်းဟာမမှန်ကန်ဘူးလို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကညင်းဆိုပါတယ်။
အဲ့ဒီ ီဘက်မှာကြတော့ဘယ်ဘင်္ဂလီစကားမှလည်းမရှိဘူးဗျ။နော်အဲ့ဒီဘင်္ဂလီတွေနဲ့ဖြစ်နေတာကအဲ့ဒီဘူဒီတောင်နဲ့မောင်တို့ဘက်မှာဖြစ်နေတာ။အခုဖြစ်တဲ့နေရာကဘလက်ဝမ်းမြို့နယ်အထက်ပိုင်းဟိုအဲ့ဒီနေရာနဲ့တကူဟိုဘင်္ဂလီတွေနဲ့ကြက်ကရာဖြစ်နေတဲ့နေရာနဲ့ဆိုလို့ရှိရင်တော့ကီလိုမီတာ60ကျော်လောက်ဝေးတယ်။နော်မိုင်60လောက်ဝေးတာပေါ့။
လက်ရှိရခိုင်ပြည်နယ်ဘူရီတောင်မောင်တော်ဒေသမှာ ARS ရဲ့အစွန်းရောက်အကြမ်းဖက်သမားတွေဟာဒေသခံရွာသားတွေနဲ့လုံခြုံရေးအဖွဲ့တွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်လာလို့တပ်မတော်ကလည်းအင်အားလုံးရင်းနဲ့နေမြင့်ရှင်းလင်းရေးလှုပ်ဆောင်ရမှာအကြမ်းဖက်သမားတွေမရှိတဲ့ပလဝမြို့နယ်ဘက်ကိုသိုးစစ်ဆင်လာလို့အခုလိုတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကဆိုပါတယ်တမရော်အနေနဲ့ရခိုင်ပြည်နယ်တင်ကျင်းအိတ်ချမ်းရင်းနဲ့လုံခြုံရေးအတွက်ကြိုးပမ်းဆောင်ရွက်နေချိန်မှာအေးအကြမ်းဖက်တောင်းကျမ်းသူအဖွဲ့ကတမရော်စစ်ကြောင်းတစ်ခုကို2019ခုနှစ်ဩဂုတ်လ30ရက်နေ့မှာအလင်းငါချောင်းမြောင်းတိုက်ခိုက်ခဲ့လို့တမရော်ဘက်ကအရာရှိစစ်တီတချို့နိုင်ငံတော်အတွက်အသက်ပေးလူခဲ့ရပြီးရင်းလို့ရတဲ့တမရော်အနေနဲ့ပြင်းထန်စွာပြစ်တင်ရှုတ်ချတဲ့ပြင်ထိရောက်စွာလက်တုပ်ပြန်တိုက်ခိုက်ချိန်မုံသွားမယ်လို့လည်းတမရော်ကလည်းဒီကနေ့မှာသဘောထားထုတ်ပြန်ထားပါတယ်ပလဝါမြို့နယ်နှုံမူကြီးရွာနေကန်တရက်တောင်သားမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေစိုးရိမ်နေကြတယ်လို့ပလဝါဒေသခံကိုပီတာကဆိုပါတယ
်ပလဝါကနေပြီးတော့ကျွန်တော်တို့ဒီ25မိုင်လောက်ဝေးနေမြာနှုံမူအထက်ပေါ့အနားလေးမှာဒီနဲ့စစ်တပ်နဲ့ပေါ့နော်တိုက်ပွဲတွေဖြစ်တယ်အဲ့ဒါမဲ့ဒေသခံလည်းမချီဘူးလို့ပြောတယ်သူတို့တော်တယ်မှာဖြစ်တယ်ဆိုတော့လေတနေ့တိုင်းကြာတော့တင်မှန်ဒီဘက်အချမ်းနေရတော့ကြောက်နေကြတယ်လေတနေ့တန်ကြီးကြားနေရတော့နည်းနည်းထိနိုင်မှုတွေတော့ရှိကြတာပေါ့နောက်အရင်ကလေဟိုဘက်ပြင်ဆိုဘက်မှာခါခါဖြစ်တယ်ဆိုတော့လေ
2019ခုနှစ်အတွင်းပလဝါမြို့နယ်ထဲမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော် AA ဟာ NCA ပြည်ရလက်မှတ်ရေးသူကိုတပ်မတော်ဘက်ကလက်မခံသေးသလိုစစ်ရေးသိမ်းမှနေစေချင်နေမှာရှိနေပါတယ်။ရခိုင်တပ်မတော်ဟာ UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီကနေဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းရင်းသားလက်နက်ကိုင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FVNCC အဖွဲ့ဝင်တစ်ခုဖြစ်ပါတယ်။
ခန္ဒီမြောက်ပိုင်းမှာဖြစ်နေတဲ့ကျန်းဖက်ပြိပခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ရခိုင်ပြိပခါနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေအပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြေပို့ထားမယ်ဆိုရင်တရရဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြန်းလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းဖုန်းနံပါတ်က2323825554ဖြစ်ပြီးတော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ Facebook မှာဒီ VOE မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲ့ဒီမှာ message ပေးပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
စနေညတရက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုတရားစွဲဆိုခံထားရတဲ့တရင်သမားတွေအတွက်အမှုကြေးအေးလိုက်ပြီးဆိုတဲ့ဘက်ကိုလည်းကြည်ကြရအောင်ပါ။တပ်မတော်ကသတင်းမီဒီယာသမားတွေအပါအဝင်စွဲဆိုထားတဲ့အမှုငားမှုကိုကြေးအေးလိုက်ပြီးဖြစ်တဲ့အကြောင်းဒီကနေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။တပ်မတော်အနေနဲ့အခုလိုကြေးအေးပေးတာကိုသတင်းမီဒီယာသမားတွေဘက်ကလည်းကြိုဆိုကြပြီးတော့အခုလိုကြေးအေးပေးတာဟာတပ်မတော်အနေနဲ့သတင်းမီဒီယာတွေအပေါ်အမြင်ပြောင်းလဲလာတာဖြစ်တယ်လို့လည်းပြောဆိုသုံးသပ်ကြပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
တမန်တော်အနေနဲ့မတရားသိမ်းဆက်သွယ်မှုပြဆွဲဆိုထားတဲ့အမှုပါဝင်တပွိုင်းအေဒီတာချုပ်ကိုကျော်မင်းစု11သတင်းတောက်ချုပ်ကိုဝီရိုးတို့အပြင်တမန်တော်ကိုဂွန်သိက်ကညှိနှိုင်းစေမှုပြတရားဆွဲဆိုထားတဲ့အခြားလူပုဂ္ဂိုလ်2ဦးရဲ့အမှုကိုလည်းကြီးပေးလိုက်တာဖြစ်ပါတယ်။ခုလိုကြီးပေးတာကိုကြိုဆိုပြီးတမန်တော်အနေနဲ့သဘောထားပြောင်းလဲလာတာဖြစ်တယ်လို့ ARD သတင်းဌာနကအေဒီတာချုပ်ကိုရဲနီကခုလိုပြောပါတယ
်။သတင်းသမားတွေပြန်ချုပ်ပေးလိုက်တယ်ဆိုတဲ့ဥစ္စာရဲ့နောက်ပြီးတော့သူတို့အခုလိုမျိုးကျွန်တော်တို့ရဲ့အလုပ်ပေါ်မှာအဖိမှတ်ပြုတ်ရယ်ဆိုတဲ့ဥစ္စာကတော့ခုနကအမြင်ပြောင်းသွားတာပေါ့။ဆိုတဲ့အခါမှာအဲ့အမြင်ပြောင်းလဲမှုကရေရှည်ခံမယ်ဆိုလို့ရှိရင်တယောက်နဲ့တယောက်ဟိုတစ်ဖွဲ့နဲ့တစ်ဖွဲ့ respect ပေါ့နော်။လေးစားမှုရှိမယ်။နောက်ပြီးတော့သူ့ရဲ့အလုပ်ကိုပြည်ပြောင်းလုပ်မယ်။ကိုပြည်ပြောင်းလုပ်မယ်ဆိုလို့ရှိရင်ဒီဟာကဘာမှဟိုပြက်တာပေါ်စရာမရှိဘူးလို့ထင်ပါဆရာ
။အခုလိုသတင်းမီဒီယာသမားတွေကိုစွဲဆိုထားတဲ့အမှုကိုကြေးချင်းဟာနိုင်ငံတော်နဲ့ပြည်သူတို့ရဲ့အကျိုးစီးပွားကိုအတူလက်တွဲလှုပ်ဆောင်နိုင်ရန်အတွက်တင်မုံချေပြီးရုပ်သိမ်းပေးခြင်းဖြစ်တယ်လို့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။တမတော်ဟာသတင်းမီဒီယာနဲ့ဆက်ဆံရေးပုံမကောင်းမွန်စီရင်ရည်ရွယ်ပြီးကြေးပေးတာဖြစ်တယ်လို့နိုင်ငံရေးလှိလသုံးသက်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်။ကျွန်တော်မြင်ကတော့တမတော်အနေနဲ့ပေါ့လေသတင်းမီဒီယာတွေနဲ့ဆက်ဆံရေးပို့ပြီးတော့ကောင်းမွန်မှုလည်းရည်ရွယ်ပုံရတယ်။အဲနောက်ပြီးတော့ဒီမိုကရေစီအပြောင်းလဲနဲ့အရပ်ပဲစစ်ဖက်ဆက်ဆံရေးပုံမှုကောင်းမွန်မှုလိုအပ်နေတဲ့အချိန်ကာလမှာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍကိုလည်းပဲ ပို့ပြီးတော့အတိမတ်ပြုလာတဲ့အနေအထားလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။သတင်းမီဒီယာသမားတွေပေါ်တမန်တော်အနေနဲ့ကြေးပေးခြင်းကိုသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုစီယာလိုင်ကလည်းအခုလိုပြောပါတယ
်။ဆိုတော့ဘယ်လိုလုပ်ဖြစ်မှားလာပါလဲ။ကျွန်တော်တို့ဒီလိုလုပ်ရက်ကိုလည်းကျွန်တော်တို့ပြုဆိုပါတယ်။အဲတမန်တော်အနေနဲ့အခုလိုမျိုးသတင်းမီဒီယာသမားတွေနဲ့အခုလိုမျိုးမတည့်မမြတ်ဖြစ်နေတာတွေကဒီနိုင်ငံရေးဆောင်ရွက်မှာတခုများနောက်ဆက်ဖြစ်တယ်လို့ငါတို့ယူဆလာတော့မသိဘူးပေါ့လေ။ဆိုတော့တမန်တော်ရဲ့သဘောထားကကျွန်တော်တို့ကနှမ်းစာတော့ပေါ်နေပြောနန်းစာခက်တယ်ပေါ့လေဆိုတော့အခုတော့သူတို့ဘက်ကနေပြန်ပြီးတော့ကြန်လျှော့ပြီးတယ်ဆိုတော့မီဒီယာတွေပေါ်မှာအမြင်များကြောင်းသလားပေါ့နော်ဒါလည်းစစ်သားတစ်ချက်ပေါ့လေဒါမှမဟုတ်လို့ရှိရင်အခုလက်ရှိဒီနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စတွေမှာသတင်းမီဒီယာသမားတွေနဲ့ပူးပေါင်းဆောင်ရမယ်ဆိုတဲ့အမြင်များရှိသွားတာပေါ့ဆိုဖြစ်နိုင်ကြတော့များတယ
်ဒီကနေ့မှုကြည့်ပြီးတဲ့တဲမှာသတင်းသမားတွေအပြင်တက်မတော်ကပုံမှန်9-9ကနဲ့ဆွဲဆိုထားတဲ့နိုင်ငံတက်ကြွလှုပ်ရှားသူကိုထင်ကျော်နဲ့တောင်ငူဘာကသာဒုတိယဥက္ကဋ္ဌဝေယံသိန်းဦးဆောင်တဲ့ကေတုအိုးဝေတန်ရဖွဲ့တို့ကိုဆွဲဆိုထားတဲ့အမှုတွေကိုလည်းကြည့်ပြီးခဲ့ပါတယ်။ဒါအပြင်တက်မတော်ကတရားစွဲဆိုထားပြီးမတရားသင်ဆက်သွယ်မှုနဲ့ရှစ်လကျော်ကြာဖမ်းဆီးခံထားရတဲ့ EBSD ရဲ့ဘိုးကော်မတီဝင်ကိုမင်းထေးလည်းအပြစ်မရှိတဲ့အတွက်မုံမောက်တရားရုံးကပြန်လွတ်ပေးခဲ့ပါသေးတယ်ခင်ဗျာ
။ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်။ထိုင်းနိုင်ငံရောက်မြန်မာလုတ်သမျှအလုတ်မြန်မာနိုင်ငံသားများဖွဲ့ကဦးဆိုင်အေးခေါ်ကိုတီးကိုလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအတူပူးပေါင်းဆောင်ရွက်ကူညီခဲ့တာတွေအတွက်ထိုင်းအစိုးရအထူးစစ်ဆေးရေးအဖွဲ့ DSI ကနေ DSI Model Network ကိုပေးအပ်ခဲ့ပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာထိုင်းနိုင်ငံတွင်းကလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားရှစ်ပြောင်းလူသမားတွေကိုကူညီကယ်ဆယ်ခဲ့တဲ့အတွက်ဒုတိယအကြိမ်အဖြစ် DSI Model Network စုကိုဒီပတ်ထဲမှာပဲရရှိခဲ့တာပါ2018ခုနှစ်အတွက်စုကိုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်အေးခေါ်ကိုတီးကရရှိခဲ့တာဖြစ်တဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်အဲဒီနေ့ထဲမှာကျွန်တော်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရုံးတာဝန်ခံနဲ့နိုင်ငံခြားအခြေခံရေးတာဝန်ခံကဖွဲ့ရဲကိုစားဒီDSI ကရှိနေတဲ့အဲ့ဒီ DSI model network စုကိုဒုတိယအကြိမ်ရောက်ရရှိတာဖြစ်တယ်။ဒီနေ့တည်းမှာဆိုလို့ရှိရင်ကျွန်တော်တို့ကလုံခြုံရေးအခြေအနေရစိတ်တိုင်းနဲ့ကြလို့ရှိရင်လောရတဲ့အခင်ကြီးတဲ့နေတယ်ဒါပေမဲ့နေပေမဲ့လူကရတယ်။ရတယ်ဆိုတော့မလေးရှားနေကြကိုကျွန်တော်တို့၃ကြိမ်နေနေရတယ်။နောက်ပြီးတော့တခြားသော၅ဖက်လှေတွေမှလည်းများတယ်အဲ့ဒီဟိုအပေါ်လိန်လောသမားအဖြစ်ရောင်းချခံရတဲ့ဟာတွေလည်းပဲနှစ်ကျင်းလုံးကြီးဖြစ်တယ်ဆိုတော့သူစပေါင်း7ကျင်းမှာဟိုဒီလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားပေါင်း120ကျော်လောက်ကိုကျွန်တော်တို့ကူညီနိုင်လိုက်ပြီဖြစ်တယ
်ပြီးခဲ့တဲ့နှစ်တုန်းကလည်းဒီစုကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဥကြောတောင်းကရရှိခဲ့တာဖြစ်ပါတယ်ဒီစုရရှိတဲ့အတွက်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေလုပ်တဲ့အခါမှာအားတစ်ခုဖြစ်လာရတယ်လို့လည်းဦးဆိုင်အေးကပြောပြပါတယ
်ကျွန်တော်တို့ရဲ့ဒီလိုမျိုးရလာတော့အဲအားရှိတာပေါ့နော်ကျွန်တော်တို့အဲလိုရကြိုးလဲနှက်တယ်ကျွန်တော်တို့အလုပ်သမားတွေကိုလည်းများသောအားဖြင့်အရင်ကတည်းကထိထိရောက်ရောက်ကူညီနိုင်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့ဒီလိုမျိုးရတာခါကြတော့ကျွန်တော်တို့အနေနဲ့ကလည်းအားရှိလာတာပေါ့ဒါမျိုးတွေကြတော့ကျွန်တော်လှုပ်လာတာ2012တည်းကဒီ AHTD Women Topic ကိမှလည်းကျွန်တော်တို့လို့လား2012တော့ကျွန်တော်စူးနှစ်ခုရောက်ဘူးလေ
လူကုန်ကူးခံရသူတွေကိုကယ်ဆယ်တာဟာအလွန်ခက်ခဲပြီးထိုင်းအစိုးရအာဏာပိုင်တွေရဲ့အကူအညီတွေကိုရယူခဲ့ရပါတယ်ဒီလိုရယူတဲ့အခါမှာလည်းတရင်အချက်လက်အမှန်တွေပေးရတာပြင်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါကိုယ်တိုင်ပါဝင်ခဲ့ရပါတယ်ဒီအတွက်သူတို့ဟာလူပွဲစားတွေရဲ့ချင်းချောက်မှုတွေကိုလည်းခံခဲ့ရပါတယ်တချို့ငါးဖန်းလေတွေပေါ်မှာရောင်းစားခံရတဲ့သူတွေကိုကယ်ဆယ်တဲ့အခါမှာအနေရများနဲ့လည်းကြုံတွေ့ရတယ်ဆိုပြီးပြောပြကြပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကလည်းစုတွေပေးခဲ့မှုပါတယ်ဒါအပြင်မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းဂုံပြုလာပေးခဲ့မှုပါတယ်ထိုင်းအစိုးရအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကလည်းအခုလိုစုအပြင်ဂုံပြုမှတ်တမ်းတွေကိုလည်းပေးအပ်ခဲ့မှုပါတယ်ဒါဟာသူတို့နဲ့အတူထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတွေကိုတိုက်ဖျက်ရမှာပူးပေါင်းလှုပ်ဆောင်ခဲ့တာကြောင့်လို့လည်းဆိုပါတယ်အဖွဲ့စည်းတည်ထောင်ပြီး73နှစ်ကျော်ကာလအတွင်းမှာတော့ထောင်ကနန်းရှိတဲ့မြန်မာနိုင်ငံသားလူကုန်ကူးခံရသူတွေကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI နဲ့ပူးပေါင်းပြီးကူညီကယ်ဆယ်ခဲ့ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်စက်တင်ဘာလ1ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်ညစင်နိုင်ထိနှာစင်ကြအမယ်အစီစဉ်တွေထဲမှာတော့အမျိုးသမီးကန္တာတုတ္တဆုံနဲ့အမေရိကန်တခွင်အစီစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီစဉ်မှာတော့
ကျောက်စင်းရောင်တော့သူကအကောင်းဆုံးရောင် Emerald Green ကများစင်းရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် internationally အများနားလဲတာမျိုးပေါ့တော့များစင်းရောင်ဆိုတာစိမ့်အဖြောင့်မဟုတ်ဘူးသူကလည်းအပြာနဲ့နဲ့လေးငွေတဲ့စင်းရောင
်ကျောင်းမြတ်ပညာရှင်တဦးနဲ့ဆက်သွယ်မြင်မြန်ထားတာကိုနားဆင်နိုင်ပါတယ်အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ရမှာပါရှင်အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့တဲ့နေ့ဟာဩဂုတ်လ26ရက်နေ့ဖြစ်ပါတယ်။အဲဒီနေ့ကို Women's Equality Day အမျိုးသမီးများတန်းတူအခွင့်အရေးနေ့လို့1920ခုနှစ်ကလွှတ်တော်ကနေသတ်မှတ်ပေးဖို့ကြိုးပမ်းခဲ့သူကတော့နယူးယောက်လွှတ်တော်အမတ်အပြင်အောက်လွှတ်တော်အမတ်အပြင်ထင်ရှားတဲ့အမျိုးသမီးရေးအကျိုးတော်ဆောင်လည်းဖြစ်တဲ့ Bila Abzug ဖြစ်ပါတယ်။အခုလိုအမေရိကန်အမျိုးသမီးတွေတန်းတူအခွင့်အရေးရဖို့ကြိုးပမ်းမှုနဲ့ပတ်သက်ပြီးသမိုင်းမှာတည်တဲ့အထင်ကရစွမ်းဆောင်ချက်တွေအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင်။Cause it only serves to make me more determined to achieve my final goal. This decade has to be a 50-50 decade. ဒီရစုဟာကျမအခွင့်အရေး 50% စီစတူရတဲ့ရစုဖြစ်စေရပါမယ်လို့ပြောခဲ့သူကတော့ကွယ်လွန်လေးပြီဖြစ်တဲ့ New York Democrat အောက်လွှတ်တော်မှ Bella Abzug ပဲဖြစ်ပါတယ်။အမျိုးသမီးရေးလှုပ်ရှားမှုကိုထောက်ခံသူအောက်လွှတ်တော်မှ Bella Abzug ရဲ့ကြိုးပမ်းမှုကြောင့် 1980ခုနှစ်မှာအမေရိကန်လွှတ်တော်ကဩဂုတ်လ26ရက်နေ့ကို Women's Equality Day အမျိုးသမီးများတန်းတူခွင့်ရနေ့ဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်။ဩဂုတ်လ26ရက်ကိုရွေးရခြင်းအကြောင်းကတော့1848ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ရှိကမ္ဘာပေါ်မှာပထမဦးဆုံးအမျိုးသမီးအခွင့်အရေးညီလာခံကနေသတိတည်ခဲ့တဲ့1920ခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့အထိမ်းမှတ်နေ့ကြောင်လည်းဖြစ်ပါတယ်။1998ခုဧပြီလမှာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့အမျိုးသမီးများအခွင့်အရေးကိုကြိုးပမ်းဆောင်ရွက်ပေးခဲ့သူ Bella Abzug ဟာရှီနေတူနိုင်ငံရေးသမားတူလည်းဖြစ်ပါတယ်။သူအနေနဲ့1980ခုဒီမိုကရက်ပါတီကနယူးယောက်အောက်လွှတ်တော်မှဖြစ်လာစဉ်ကထိုစဉ်အောက်လွှတ်တော်မှအမှတ်435ဦးနဲ့9ဦးသာအမျိုးသမီးရှိခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်မှဥယျာဉ်တရားအနည်းအမျိုးသမီးဥယျာဉ်ရာကောဘယ်လောက်ရှိပါသလဲဆိုတာကို Bella Abzug ကမေးခွန်းထုတ်ခဲ့တာကတော့
There is not even one woman among the 100 US senators.
အထက်လွှတ်တော်မှတရားအနည်းအမျိုးသမီးတဦးမှမရှိပါဘူး။ဒီလိုအခြေအနေမျိုးဟာမတရားဘူးဆိုတာကိုအမျိုးသမီးရောအမျိုးသားတွေရောနိုင်ငံရေးပါတီကြီးနှစ်ခုစလုံးကပါရှုမြင်ထားကြပါတယ်လို့ Bella Abzug ကပြောသွားတာဖြစ်ပါတယ်။အခုလက်ရှိမှာတော့အမေရိကန်အထက်လွှတ်တော်မှာအမျိုးသမီးအမတ် 22 ဦးရှိပြီးအောက်လွှတ်တော်မှာတော့အမျိုးသမီးအမတ် 84 ဦးရှိလာပြီးဖြစ်ပါတယ်။အောက်လွှတ်တော်အမတ် Bella Abzug ဟာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့ယုံကြည်မှုကြီးမားစွာနဲ့လှုပ်ဆောင်ခဲ့ရမှာတတိရှိရှိအပေါင်းအရင်တန်နဲ့ပြောကြားခဲ့တာတွေနဲ့အမတ်တရတွေအများကြီးရှိပါတယ်တခုကတော့
A woman's movement is a movement of all women and fundamental
မြို့သမီးလှုပ်ရှားမှုဟာမြို့သမီးအလုံးကိုကုစားပြုတာဖြစ်ပါတယ်မြို့သမီးလှုပ်ရှားမှုမှာအရေးကြီးတာကမြို့သမီးအလုံးတစုတစည်းတည်းထွက်လာကြပြီးအတွေ့အခေါ်တွေကိုဖလှယ်ကြမယ်တွေ့ကြုံနေရတဲ့ပြဿနာတွေကိုဝိုင်းဝန်းဖြစ်ရှင်းကြဖို့ဖြစ်ပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။ဒါအပြင်အမျိုးသမီးများကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့လေသူက
It's our problems. It's ours. It's us. It's our today. And more than today, it's our tomorrow.
အမျိုးသမီးတွေရဲ့ပြဿနာဟာကျမတို့အားလုံးနဲ့ဆိုင်ပါတယ်။ chimaru ye myamhaw kala atwet da ma hoh ba bu anaga atwet le phit par de ti kri chimaru su we da ha anaga bwa shi ye atwet phit par de chimaru atwet chimaru ni thai ni de lu mu apwe si atwet chimaru ye tadami dwe tadami dwe ye atai awon dwe atwet pyin tharo dwe ye myo lin che tharo dwe ye anaga atwet le phit par de da pyin chimaru myo chimaru pyin ni chimaru naingan atwet le phit par de lu ba le absent ga မြို့သမီများဒန်တူအခွင့်အရေးလှုပ်ရှားမှုရဲ့အနေအထားပဲကိုပေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဘယ်လက်အက်ပဆက်တိုလိုအမျိုးသမီးအကျိုးတော်ဆောင်တွေကြောင့်လေဂျာမန်ဒန်တူအခွင့်အရေးမှာဒီနေ့တိုးတက်မှုတွေအများကြီးရရှိထားပြီဖြစ်ပါတယ်။အမေရိကန်မှာအမျိုးသမီးဒန်တူအခွင့်အရေးဖြစ်လာဖို့ကတော့မဲပေးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေထောက်ရှိရာ 48ခုနှစ်ကဂျိုဘန်ခဲ့ကြတဲ့အမျိုးသမီးတွေရဲ့တမိုင်းကိုတင်ပြလိုပါတယ်။မော်လီမက်ဂရဂါကတော့ NBHB လို့သူကခေါ်တဲ့အမျိုးသမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူးတွဲမတည်သူပြီးအမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ်။
Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးဂျိုဘန်မှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ဆူဇန်ဘီအန်သနီပဲဖြစ်ပါတယ်။ သူဟာဘဝတလျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ဂျိုဘန်ကဲ့သူဖြစ်ပါတယ်။သူအနေနဲ့1800လေးခုနှစ်ကနယူးယောက်ပြည်နယ်စနကော်ဖောလ်စ်နီလာကန်မှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကန်နောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်။ဆီယာမာတွေဟာဆီယာတွေနဲ့ဒန်ဒူလာဇာရရှိရေးအတွက် 1860ခုနှစ်မှာဆူဇန်ဘီအန်သနီကအလစ်ဘတ်ကေတီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်ဘတ်ကေတီစတန်တန်ကတော့ဘယ်သူပါလဲ?မစ်မက်ဂရဂါက။စနကော်ဖောလ်စ်အမျိုးသမီးများဒန်တူအခွင့်အရေးရရှိမှုဆိုင်ရာနီလာကန်မှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့အလစ်ဘတ်ကေတီစတန်တန်ဖြစ်ပါတယ်။ သူကတော့စနကော်ဖောလ်စ်ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလစ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုချေတော့ပေါ်ကိုရက်တီလိုတဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီဂျင်ညာစာရန်မှာရေးသားခဲ့ပါတယ်။ကုလို 1860ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1916ခုနှစ်မှာလည်းနောက်ထပ်16ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1926ရဲ့နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်19ရ အမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးလှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ်စနကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်တူအခွင့်အရေးကြီးညာစာရန်ကြီးကိုစနကာဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1860ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။
We hold these truths to be self-evident
that all men and women are created equal, that they are endowed by their creator with စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်လို့ဖြစ်ကြပါတယ်လို့စနကာဖောလ်စ်ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။ဆက်ရှင်နဲ့19ရာစုကမြို့သမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆုံးမှုကိုထိထိမိမိစကားအသုံးနှုန်းနဲ့ဂျင်ညာစာရန်ကြီးမှာဝေဖန်ထားပါတယ်။
He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခန်းစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေအကြောင်းကို
He has monopolized nearly all the profitable employments. And from those she is permitted...
Mya Sun Chi Ma Me, La La Shi De, Lo Kain Dwe, A Long Ni Ba Gu, Myo Da Dwe Ga, Lo Wa Ji, O Tha Ja Ba De. Myo Tami Dwe, Lo Kain Kwin Shi De, Chan Lo Ngan Dwe, Ja Ro Le, Ya De La Za Ga, Ma So Za Lao Be Shi Da, Dwe Ya De, Lo, Snicker Falls Chi Nya Sa Ran Ji Ma, Thao Pya Tha Ba De. Da Ja Mo Le, Myo Tami Tia Lo Ga, Ma Chi Na Ja Bu, Lo Le, Chi Nya Sa Ran Ji Ma, Thao Pya Tha Ba De.
Now, in view of this entire disfranchisement of one half the people of this country, we insist that they...
Kulo matiare ubre dwe, bada yi ne lu mu ye pine kan buwa go mche na jare. Na inga ye lu u ye duwe shire miyo dmi dwe ini ne. Mu ya ba kwen ye nyimpe kanja yare lu yu sa jare dwe. Amerika na inga da dwe, alon ya pangwen dwe, kan za gwen dwe gu, che chen peja bu taong su re jang sa da pindu. Seneca Falls Jinya Saranji Ma Po Pya Tha Ba Jang Tin Pya Yin Di Tadin Ba Ye Myu Tmi Mya Ganda Gu Ni Gung Chou A Ba Le Shin
You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not an novice any longer cause you deepen the conviction
တလလတန်းစီစဉ်တိဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါလေရှင်အခုဆက်ပြီးတော့သုတဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ Facebook လူမှုကွန်ရက်မှာပြန့်နှံ့နေတဲ့အမေရိကန်တရားသူကြီး Frank Caprio နဲ့အကြောင်းနဲ့ဒီ Alaska ပြည်နယ်ကငါဖန်ပွဲတော်အကြောင်းကိုကိုအောင်အောင်ကတင်ဆက်ပေးထားပါလေရှင်
အမေရိကန်ပြည်ထောင်စုအရှေ့မြောက်ပြည်နယ်ကတရားသူကြီးတဦးရဲ့အမှုစီရင်ဆုံးဖြတ်ချက်ဗီဒီယိုတွေဟာ Facebook လူမှုကွန်ရက်မှာအစစ်အစင်လက်စက်ကမ်းမျှဝေခဲ့ကြပြီးတဲ့နောက်တန်းတန်းချီးပြီးတော့ကြီးရှုခဲ့ကြပါတယ်။ဘလို့အမှုတွေကိုဘလို့ပုံစံမျိုးနဲ့တရားသူကြီးကအဆုံးဖြတ်ပေးခဲ့တာပါလဲ။ဒီအကြောင်းတင်ပြပေးပါမယ်။ Rhode Island ပြည်နယ်ကအသက်80အရွယ်တရားသူကြီးရဲ့တရားခွင်ကစီရင်ချက်တွေကို Facebook အသုံးပြုသူတွေကြားထပ်ဆင့်မျှဝေနေကြပြီးသူ့ရဲ့လူသားဆန်တဲ့အပြုအမူတရင်တနည်းနဲ့ဟာတာနှောပြီးပြောတဲ့ဒါတွေကိုအားလုံးကနှစ်ချိုက်သဘောကျနေကြတာပါ Providence မြို့ကလေးကလမ်းစီကန်းရေစီကန်းချိုးဖောက်သူတွေကိုပြစ်ဒဏ်ပေးအရေးယူတဲ့အမှုတွေကိုကြားနာနေတဲ့ဗီဒီယိုတွေလူမှုကွန်ရက်မှာတန်း180လောက်ကြည့်ရှုခဲ့ကြပြီးဘာသာစကားအတော်များများနဲ့လဲစာရင်းထိုးကြည့်ရှုခဲ့ကြသူတွေကတရားသူကြီး Frank Caprio အပေါ် YB ကြီးကြီးဩဘာပေးကြပါတယ
် Why have we gone viral? I think it's because people are so accustomed and
တရားခွင်ကကျွန်တော်တို့ရဲ့ဗီဒီယိုတွေဟာအားလုံးကြားမှာဘာကြောင့်ပြန့်နှံ့နေလဲဆိုတော့ပုံကိုယ်ရဲ့အခက်အခဲတွေဘလို့ပဲရှိနေရှိနေတရားဥပဒေမှာဥပဒေတိုင်းပြင်းပြင်းထန်ထန်အရေးယူလေးရှိတာကိုပဲလူတွေကကြုံရလေးရှိတာကြောင့်မှာအားလုံးသိကြတဲ့အတိုင်းပဲဘဝဆိုတာအခက်အခဲတွေနဲ့ပြင်းထန်နေလေးရှိပါတယ
်တရားခွင်ကိုလာတဲ့လမ်းစီကန်းချိုးပေါက်သူတွေမှာကလင်းငယ်တွေပါလာရင်လဲအဲ့ဒီကလင်းငယ်တွေကိုတရားသူကြီးကာပရီယိုကသူ့ထိုင်ကုန်းစီလာစေပြီးသူတို့မိဘတွေကျူးလွန်တဲ့စီကန်းချိုးပေါက်မှုအတွက်ဘလို့ဆုံးဖြတ်တဲ့နယ်ဆိုတာကိုတရင်တနီးဖော်ဖော်ရွရွနဲ့မေးမြန်းလေးရှိပါတယ်အဲ့ဒီနောက်မှာတော့သူတို့ရဲ့မိဘတွေကိုတက်တက်ခံခံစဉ်းစားပေးလို့ရဆိုရင်လိမ့်လိမ့်မမနေခိုင်းတာအထက်တန်းကျောင်းပြီးရင်ကောလိပ်ဆက်တက်ဖို့ဂရုပေးစီတာစတဲ့နည်းလမ်းတွေကိုအသုံးပြုပြီးတရားခွင်ဟာအလုံးအတွက်စိတ်ချမ်းမြေ့စရာဝန်းကျင်တစ်ခုဖြစ်တယ်ဆိုတာကိုပြသလို့ရှိပါတယ
် I am particularly sensitive when youngsters come into the courtroom because I think that
တရားခွင်ကိုကလေးတွေပါခေါ်လာရဲဆိုရင်တော့ကျွန်တော်သတိထားပါတယ်ဒါဟာအနာဂတ်မှာသူတို့ရဲ့စဉ်းစားပုံတွေကိုပါပြောင်းပြစ်နိုင်တာကြောင့်ပါအထူးသဖြင့်တော့တရားဥပဒေပေါ်မှာသူတို့ဘယ်လိုထင်မြင်သွားမလဲဆိုတာကိုပါထည့်သွင်းစဉ်းစားလို့ရှိပါတယ်
ဒါအပြင်တန်ချင်းငွေတစ်ခါတည်းမပေးဆောင်နိုင်သူတွေအတွက်လစဉ်ပေးဆောင်နိုင်권ရဖို့လဲတရားသူကြီးကာပရီယိုကစီစဉ်ပေးလေရှိပါတယ်။လမ်းစီကံဖောက်ပြတာကြောင့်တားတူးဆွန်းရှုံးခဲ့တဲ့မိခင်တူးပေးဆောင်ရမယ်။တန်ချင်းငွေဒေါ်လာ400ကိုရှော့ပစ်ပေးခဲ့တယ်လို့ကလင်းငယ်တွေနဲ့အတူလာတဲ့မိဘတွေကိုတန်ချင်းငွေမပေးဆောင်စေတော့ပဲကလင်းငယ်တွေအတွက်နင်းလေစားကောင်းကောင်းဝယ်ကျွေးခိုင်းတာလိုမျိုးလဲမစ္စတာကာပရီယိုဆုံးဖြတ်ပေးလေရှိပါတယ်။
And I think I should take into consideration whether somebody is sick and whether their mother died and whether they have kids who were starving and whether
ဟာကျမကြီးကောင်းရဲ့လားအမေဆုံးပြီးကာစားဖြစ်နေမလားကလင်းငယ်တွေရှိနေလားဆိုတဲ့တကယ်လက်တွေ့ဘဝကအခြေအနေတွေကိုထည့်ပြီးတော့စဉ်းစားလေးရှိပါတယ်ဒါဟာကျွန်တော်အတွက်တော့အရေးကြီးပါတယ်စီမင်းစီကံဥပဒေတိုင်းတာမဟုတ်ဘဲနဲ့နှလုံးသားနဲ့လည်းဆုံးဖြတ်ပါတယ
်သူတစ်ပါးရဲ့ခက်ခဲကိုနားလည်စာနာဆုံးဖြတ်တဲ့အလေးချင်းကိုအီတလီကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်တဲ့ဖခင်ဖြစ်သူစီကအမွေရခဲ့တာလို့တရားသူကြီးကာပရီယိုကပြောပါတယ်။က ိုတိုင်းအခက်အခဲတွေရှိနေတဲ့ကြားမှာပဲသူဖခင်ဟာနှိုးယောင်းတဲ့အချိန်မှာအချိန်မီအဖို့ကမပေးနိုင်သူတွေကိုလည်းဆက်လက်ရောင်းချပေးခဲ့ဘူးပါတယ်။မစ္စတာကာပရီယိုကိုတိုင်းလည်းဘော့စတန်မြို့ကဆာဖော့ခ်တက္ကသိုလ်မှာဥပဒေတန်းညဘက်တက်ရောက်နေစဉ်အထက်တန်းကျောင်းတစ်ကျောင်းမှာတမိုင်းတင် जा ပေးပြီးဝင်ငွေရှာခဲ့ရသူပါ။အဲဒီနောက်ဥပဒေပညာရှင်တယောက်ဖြစ်လာပြီးနောက်ပိုင်းမှာတော့1985ခုနှစ်ကစလို့မြို့နယ်တရားရုံးမှာအချိန်ပိုင်းတရားသူကြီးဖြစ်လာပါတယ်။အဲ့ဒီနောက်နှစ်အတန်းကြာမှာတော့တရားသူကြီးရဲ့ညီကိုတော်ဆက်သူဂျိုးက Caught in Providence ဆိုတဲ့တရားစီရင်ခန်းအခန်းဆက်ရုံးမင်တရားအစီအစဉ်တစ်ခုကိုရိုက်ကူးတင်ဆက်ခဲ့ပြီးတဲ့နောက်လူများကြည့်ရှုခွင့်ရခဲ့ပြီးအားလုံးကအလေးထားအသိမှတ်ပြုတဲ့တရားသူကြီး Frank Caprio အဖြစ်လူသိများလာခဲ့တာပါခင်ဗျာ American အနောက်မြောက် Alaska ပြည်နယ်ကနိုင်ကျွန်းဆယ်မှာရှိတဲ့ဟုံးမမြို့ကလေးဟာ Helibet ငါးအပေါ်အများဆုံးမြို့လို့တောင်တင်စားပြောကြပါရယ် Helibet Derby ဆိုတဲ့ငါးဖန်ပွဲတော်ကိုလည်းနှစ်ပေါင်း30ကျော်ကြာကျင်းပလာတာပါ Alaska ပြည်နယ်မှာဆိုရင်ခီးသွားတွေလဲပတ်တဲ့ရာသီ Berry သီးခူးတဲ့ရာသီ Moose သမင်ဖန်တဲ့ရာသီဆိုပြီးရှိပေမဲ့ကချက်မက်ပင်လယ်အော်ကဟုံးမမြို့ကန်တွေအတွက်တော့အဲ့ဒါတွေအလုံးထက်ငါးများတာဟာအရေးအကြီးဆုံးဖြစ်ပါတယ်မေလကနေအော်တိုဘာလအတွင်းကဘာတလွားကထောင်နဲ့ချီတဲ့သူတွေဟာ Helibet Derby ငါးဖန်ပွဲတော်အတွဲဟုံးမမြို့ကလေးကိုလာရောက်ပြီးပြိုင်ပွဲဝင်ကြပါတယ်ပြိုင်ပွဲကျင်းပရေးတာဝန်ခံ Bricket Mayoga ငါးဖန်ပွဲတော်အကြောင်းအခုလို့ရှင်းပြပါတယ
် So you can buy a ticket for $10 for each day that you fish and then you go out and you go fishing and if you get a tag
ငါးဖန်ရတရက်ကို10နဲ့လက်မှတ်ဝယ်ရပါမယ်အဲ့နောက်စီစဉ်ပေးထားတဲ့ငါးဖန်ဆက်လေးနဲ့ထွက်ပြီးတော့ငါးဖန်တဲ့အခါမှာအရင်မိထားပြီးအမှတ်သားတက်ပြန်လွတ်ပေးထားတဲ့ငါးတွေမိလာရင်ပဲဖြစ်ဖြစ်ငါးကြီးတွေမိရင်ပဲဖြစ်ဖြစ်ကန်းကိုပြန်ယူလာပါတယ်အဲ့နောက်လေးချိန်ချိန်ပြီးဘာဆက်လို့မလဲဆိုတာကတော့သူတို့သဘောအတိုင်းပါပဲတချို့တွေကတော့မိလာတဲ့ငါးတွေကိုပြန်လွတ်ပေးပါတယ်ပြိုင်ပွဲမှာအနိုင်မရတဲ့ငါးကြီးတွေကိုတော့ပြန်လွတ်ပေးဖို့ကျမတို့ကလည်းတိုက်တွန်းပါတယ်ငါးကြီးတွေဟာအများအဖြစ်အမတွေဖြစ်တာကြောင့်ရေရှည်အထွက်မျိုးဆက်ပြန့်ပွားနိုင်အောင်ပါ
ငါးဖန်ပွဲတော်မှာလာရောက်ကြတဲ့သူအများစုဟာငါးဖန်လုပ်ငန်းကိုတမွေးဝမ်းကြောင်းလုပ်ကင်နေကြသူတွေပါဒါပေမဲ့လေအပြောငါးလာများသူတွေထဲမှာအမျိုးသမီးနဲ့ကလေးတွေလည်းပါဝင်ပါတယ်ငါဖန်သမားတဦးဖြစ်တဲ့ James Spencer က
Yeah it's a big industry I mean there's a lot of people that the charter guys that make a living
ငါဖန်လုပ်ငန်းဟာအကြီးကြီးပါကျွန်တော်လိုပဲတော်တော်များများလည်းဒီလုပ်ငန်းနဲ့ဆက်လက်ပေါ်မှာနေပြီးတော့ဘဝရည်တည်ရုန်းကန်ကြပါတယ်အခုတော့အကြီးဆုံးငါဖန်ပြီးဖို့အားလုံးကအယုံစိုက်နေကြတာပါ
Kristen Smith ဟာ California ပြည်နယ်ကနေ Alaska ကို၅လမြားသူပါတငယ်ချင်းတွေနဲ့အတူ၅နှစ်မြောက်၅လမြားတာပါဒီ၅ဖန်ပွဲတော်လာကြသူတွေအားလုံးလက်ချီတက်တက်ပြန်သွားရအောင်မျိုးမရှိအောင်တာဝန်ရှိသူတွေဘက်ကစီစဉ်ထားပေမဲ့ Helibet ၅ဖန်မိဖို့ကတော့ကြွန့်ကျင်မှုလိုအပ်တယ်လို့ဆိုပါတယ
် Well you got to learn how to do it first and then you have to have muscle
၅ဖန်တောင်းအရင်သင်ရပါမယ်ပြီးတော့ခွန်အားလဲလိုတယ်လေအဲ့ဒီ၅တွေကပြေးဖို့ပဲပြင်နေပြီးလေးလဲလေးတယ်ပြီးတော့ဘေးတရာကျော်လောက်ကိုဆွဲတင်ရမှာပါအဲ့ဒီနောက်မှာတော့အသားလွားအိခန်းနဲ့ထက်ခဲထားပြီးတော့အိမ်မှာတစ်နှစ်ပတ်လုံးစားကြပါတယ
်အာဂျန်အရီကတော့ငါးလာဖန်သူတွေကိုအသားလွှာရမှာကူညီပေးနေသူပါသူဟာစပိန်ဘာသာစကားနဲ့မာစာပွဲရထားပြီးဆရာမတယောက်ဖြစ်ဖို့ဤမှန်ထားသူပါဒါအိမ်လည်းနွေရာသီရောက်တိုင်းဒီငါးဖန်အလုပ်မှာပျော်မွေ့နေသူပ
ါ The biggest one I've ever dealt with was last year I filleted a 250 pound fish
မင်းနဲ့ကမိတဲ့ငါးကတော့အကြီးဆုံးပါအသားလွှာပြီးသားပေါင်150လောက်ရပါတယ်။ George ဆိုရင်ပေါင်300လောက်ထိရပါတယ်တကယ်ကိုအကြီးကြီးပါ
။ဒီငါးဖက်လုပ်ငန်းလုပ်ကင်ရမှာအင်အားစိုက်ထုတ်လုပ်ကင်ရပေမဲ့အကြံကတော့မငင်းညူပါဘူး
။ Alaskan women are pretty tough so there's definitely a lot of
girls. Alaska ကမြို့သမီးတွေဟာတကယ်ကိုသင်ပါပြီးဒီအလုပ်လုပ်ကြတဲ့သူတွေဟာခန္ဓာကိုယ်လည်းတောင့်တင်းကြပါတယ်
။ Alaska ပြည်နယ်ကငါးဖက်သမားတွေဟာ Salmon Helibet နဲ့ဟာရင်းငါးတွေပါဝင်တဲ့ငါးတန်ချိန်နှစ်တန်းကျော်နှစ်စဉ်နှစ်တိုင်းဖန်ဆီးလေးရှိပါတယ်။အကြီးဆုံးငါးဖန်လုပ်ငန်းအခြေစိုက်တဲ့ပြည်နယ်လေးဖြစ်ပါတယ်။ငါးဖန်လုပ်ငန်းဟာအနေအများပြီး1934ခုနှစ်ကစလို့အိမ်ပြမလာနိုင်တဲ့ငါးဖန်ရေလူသား80လောက်အတွက်အထိအမတ်ကြောက်ရွံ့လဲဟုံးမမြို့မှာစိုက်ထူထားပါတယ်။ဒါ့အပြင်လည်းအခုခါမှာတော့ဘေးအန္တရာယ်ကြိုတင်ကာကွယ်တဲ့အနေနဲ့ရောငါးမျိုးဆက်စိတ်သွုံးမသွားစေဖို့ရည်ရွယ်ပြီးငါးဖန်လုပ်ငန်းအတွက်တင်းကျပ်တဲ့စီမင်းဥပဒေတွေကိုပြည်နယ်အစိုးရကချမှတ်ထားပါတယ်ခင်ဗျာ။
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလေအမေရိကန်တခွင်ကိုအင်္ဂါနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်ထုတ်လွှင့်ပေးထားပါရဲ့ရှင်
။မြန်မာနိုင်ငံမှာများများဆဆနဲ့
ဒူးတယ်ကြီးကြီးမားမားတွေ့ရတယ်ကြောက်စိမ့်ဟာနာမည်ကသာကြောက်စိမ့်ဖြစ်ပေမဲ့အယောင်မစိမ့်ပဲတခြားအယောင်မျိုးစုံကိုတွေ့နိုင်တယ်လို့ဒီလိုအယောင်အမျိုးမျိုးရှိတဲ့ကြောက်စိမ့်ကိုအလင်းပိတ်တဲ့အနေထားရောအလင်းဖောက်ထွက်လို့နေပါကြီးနေတဲ့အမျိုးအစားရောတွေ့နိုင်ပါတယ်ဒီကြောက်စိမ့်ရဲ့အယောင်အသွေးတွေနဲ့ပတ်သက်ပြီးကြောက်မြတ်ပညာရှင်ဦးတင်ကျော်သားကပြောပြပေးမှာပါကမ္ဘာမှာတွေ့ရတဲ့အရေးသွေးကောင်းတဲ့ကြောက်စိမ့်အလုံးရဲ့80ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်တာဖြစ်ပါတယ်။ကြောက်စိမ့်လို့ခေါ်တဲ့ jade မှာ nephrite နဲ့ jade ဆိုပြီးအမျိုးအစားနှစ်မျိုးခွဲနိုင်ပါတယ်။ကြောက်စိမ့်မှာတန်အောက်ဆိုင်နဲ့ magnesium ပါဝင်မှုအချို့အစားပေါ်မှာမူတည်ပြီးအယောင်အရင်အနုပါပါတယ်။တန်တက်ပိုးပြီးကြဲဝလေးလေးအယောင်ရင့်လေးလေးဖြစ်ပါတယ်။အစိမ့်ရဲ့မိခိုးစိမ့်အနီးနဲ့အမဲယောင်ကြောက်စိမ့်တွေအထိတွေ့နိုင်ပါတယ်။magnesium ကြဲဝပြီးတန်တက်နေပါရင်တော့အယောင်ဖြော့တတ်ပါတယ်အဖြူအစိမ့်ဖြော့ကနေခင်းဖြော့ရောင်အထိရှိတာပါဒီထဲမှာတန်ဖိုးအကြီးဆုံးအဖြစ်သတ်မှတ်ကြတဲ့အယောင်ကမြတ်အစိမ့်ရောင်လို့ဦးတင်ကျော်တန်ကပြောပါတယ
်ကြောက်စိမ့်ရောင်တော့သူကအကောင်းဆုံးရောင် emerald green ကမြတ်စိမ့်ရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် internationally အများနားလည်တာမျိုးပေါ့တော့မြတ်စိမ့်ရောင်ဆိုတာအစိမ့်အဖြောက်မဟုတ်ဘူးသူကလည်းအပြာနဲ့နည်းလေးငွေ့တဲ့အစိမ့်ရောင်အမရဲအကောင်းဆုံးအရောင်ကြတော့ညှို့တဲ့အခါကျဘလို့ပြောလဲဆိုတာ grass green color လို့သူကသုံးပြတယ်တကယ်မျက်ခင်းစိမ့်အောင်ပေါ့နော်အဲ့တော့အစိမ့်ဟာအစိမ့်အဖြောက်မဟုတ်ဘူးအပြာနဲ့ငွေ့တဲ့အစိမ့်မျိုးဖြစ်ပါတယ်အဲ့ဒါအကောင်းဆုံးလို့သတ်မှတ်ပါတယ်ကြောက်စိမ့်မှာအရောင်အနေနဲ့ပေါ့နော
်အစိမ့်အောင်ရှိတဲ့ကြောက်စိမ့်တစ်ပွင့်ဖြစ်ပေမဲ့တန်ဖိုးသတ်မှတ်တဲ့အခါမှာတော့အရောင်တစ်ခုတည်းပေါ်မှာမူတည်မနေဘူးလို့လည်းပြောပါတယ်
ကြောက်စင်းရဲ့တန်မှုကြတော့အယောင်တစ်ခုလေးပေါ်မှာလေးဆုံးဖြတ်တာမဟုတ်ပါဘူးကျွန်တော် transparency အလင်းပေါက်မှုအောင်မှာလေမူတည်ပြီးဆုံးဖြတ်ပါတယ်ဆိုလိုတာကြောက်စင်းဆိုတာအလင်းပေါက်တဲ့တွန့်တွဲမျိုးမဟုတ်ပါဘူးသူကအလင်းမှုံနဲ့အလင်းပေါက်လို့နေပါပဲရှိပါတယ်ကြောက်စင်းတစ်ဝင်ကိုမှလူပြောက်ကကြောက်စင်းလာပြတယ်အဲ့ကြောက်စင်းကအလင်းပေါက်နေတယ်တော့ဗရမားနေလာလို့အဲ့ဒါဆိုကြောက်စင်းလုံးဝမဟုတ်တော့ပါဘူးသူကအလင်းမှုံ translucent အစင်လောက်ပဲရှိပါတယ်အလင်းပေါက်လို့နေပါပဲရှိပါတယ်အလွန်ဆုံး semitransparent အလောက်ကြီးပဲရှိပါတယ်အဲ့တော့သူက semi transparent ဖြစ်မယ် emerald green color ဖြစ်မယ်ဆိုတာအကောင်းဆုံးကြောက်စိမ့် imperial jade ပေါ့နော်ကျွန်တော်ဗမာလိုတော့အရေးကြောင်းလို့ခေါ်ပါတယ်အဲ့လိုသတ်မှတ်ပါတယ
်အစိမ့်ရောမဟုတ်တဲ့ကြောက်စိမ့်ရဲ့တခြားအရောင်တွေကဘာအရောင်တွေပါလဲ
ကြောက်စိမ့်ကသူကခရမ်းရောင်ဖြစ်နိုင်ပါတယ်ခရမ်းရောင်ကသူကဘာလို့ခရမ်းရောင်ဖြစ်တာလဲဆိုရင်တော့သူ့မှာ manganese dust နည်းနည်းပါလို့ရှိရင်ခရမ်းရောင်ဖြစ်ပါတယ်အဲ့ခရမ်းရောင်မှလည်းဘာကွဲပြားသေးလဲဆိုအပြာနည်းနည်းလေးပိုတန်းနဲ့ခရမ်းရောင်ရှိနိုင်တယ်အနီနည်းနည်းပိုတန်းနဲ့ခရမ်းရောင်ရှိနိုင်ပါတယ်အဲ့တော့အခုလက်တလုံးမှာတော့အနီတန်းနာနဲ့အပြာတန်းနာဆိုအနီတန်းနာကိုလူကပိုကြိုက်ပါတယ်เนาะကျွန်တော်ဗမာလူပြောမယ်ဆိုတော့မယန်းရောင်နဲ့ခရမ်းရောင်လို့အဲ့လိုခွဲလို့ရတယ်လို့ဖြစ်ပါလိမ့်မယ်เนาะသူကအများစုကတော့ဗေဒရောင်ပေါ့အဲ့ဒီဗေဒရောင်မှာနည်းနည်းပန်းရောင်ဆက်တဲ့ဟာကိုဟိုတန်ဖိုးထားတယ်လို့သတ်မှတ်တယ်လို့သိပါတယ်เนาะအဲ့တော့ဒါကတရားအောင်ပေါ့เนาะနောက်ပါရှိနိုင်တယ်ဆိုကျွန်တော်ဟိုလိမ့်မော်ရောင်လေးရှိနိုင်ပါတယ်လိမ့်မော်ရောင်ကamber jade လို့ခေါ်မှာပေါ့သူကပင်ရင်ရောင်ပေါ့နော်သူကတော့ဘာကြောင့်ပင်ရင်ရောင်ဖြစ်လဲဆို iron oxide ပါလို့ပင်ရင်ရောင်ဖြစ်တယ်လို့သိရပါတယ်အဲ့တော့အဲ့ပင်ရင်ရောင်မှာလည်းလူပဲနည်းနည်းလေးပင်ရင်ရောင်ဖြုတ်ဖြုတ်ရင်းတာအဲ့လိုမျိုးလူအကြိုက်ပေါ်မှုကြီးပါတယ်အနီနီးွားပါညာဖြစ်သွားရင်တော့သူကပူတံမှုကြီးပါတယ်အလားတူပဲပင်ရင်ရောင်ဖြော့သွားရင်အဝါလောက်ကြီးကိုရှိနိုင်ပါတယ်အလားတူပဲကျွန်တော်မီးခိုးရောင်ရှိနိုင်တယ်နောက်ပြီးအညိုရောင်ရှိနိုင်တယ်နောက်ဆုံးblack ပေါ့နော် black jade အဲ့လိုအယောင်တီရှိနိုင်ပါတယ်အဲ့တော့ကျွန်တော်တီးတော့ကတော့ black jade ဟာအစိမ့်သိရင်သွားတဲ့အတွက် black color လို့ဖြစ်တာပါအဲ့တော့ black jade ကိုမီးထိုးကြည့်ရင်အစိမ့်အောင်တွေ့ရတယ်တန်မီးထိုးမကြည့်ပဲဒီတိုင်းကြည့်မယ်ဆိုရင်တော့အ내ရောင်ဖြစ်ပါတယ်အဲ့တော့သူကတော့ခုနပြောတဲ့ chromium dust ကြောက်စိမ့်စိမ့်တာ chromium dust ပါလို့စိမ့်တာ哦 chromium dust အရန်ကျွဲဝသွားရင်လည်းအယောင်ရင့်ပြီးတော့အရန်စိမ့်ပြီးတော့အ내လိုမျိုးဖြစ်သွားတာပါအဲ့တော့ပြောမယ်ဆိုရင်ဒါကြောက်စိမ့်မှလည်းအယောင်ဆုံးရှိနိုင်တယ်လို့ပြောလို့ရပါတယ်เนาะအစိမ့်ဖြော့เนาะအပြာငွေ့တယ်မိခိုးငွေ့မယ်ခုနပြောတဲ့ခရမ်းเนาะအဲ့ဒါမျိုးရှိမယ်ပြီးလိမ္မော်ရောင်ရှိမယ်လိမ္မော်နီရောင်ရှိမယ်နောက်ဆုံးအ내ရှိမယ
်ကြောက်စိမ့်လို့ခေါ်ပေမဲ့အယောင်ဖြူတဲ့ကြောက်စိမ့်မျိုးကိုတွေ့နိုင်တယ်လို့အရင်ကတိတ်ပြီးဈေးကွက်ထဲမှာတွေ့ရလိမ့်မရှိပေမဲ့အခုလူကြိုက်များလာနေတဲ့ကြောက်စိမ့်တစ်မျိုးဖြစ်တဲ့အယောင်မရှိတဲ့ကြောက်စိမ့်ကိုလည်းတွေ့နိုင်ပါတယ်
။ဘာရောင်မှမရှိတဲ့ကြောက်စိမ့်လည်းရှိပါသေးတယ်။လွန်ခဲ့တဲ့အနည်းငယ်လောက်ထိရတော့အဲ့ဘာရောင်မှမရှိတဲ့ကြောက်စိမ့်ဆိုရင်တိတ်ပြီးတော့လူကြိုက်မများပါဘူး။တန်ဖိုးလည်းမကြီးပါဘူး။သို့တော်သူကဘာရောင်မှမရှိဘူး အလင်းပေါက်လူမီပါဖြစ်တယ်ဆိုတော့လေဆွဲဆောင်မှုရှိပါတယ်သူကလေအဲ့တော့အခုကိစ္စဆိုလဲအဲ့ဒီဟာကိုကြိုက်ပါတယ်သူက ICJ လို့ခေါ်ပါတယ်ရေခဲတုံးလေးလိုမျိုးဟိုမျိုးပေါ့ရေခဲလူတော့အလင်းအရာမပေါက်ပါဘူးသူကအဲ့ဒါလေးကလည်းအခုလူကြိုက်များပါတယ်သူကတော့အယောင်မရှိဘူးသို့တော့သူကခဏနောက်ကလေးပေါ့နော်သူလဲသူကသူတော့ဆွဲဆောင်မှုရှိပါတယ်ကျွန်တော်အနေနဲ့ပြောတာပေါ့နော်တချို့လဲကြိုက်ရင်ကြိုက်ပါလိမ့်မယ်ခစ်ဆန်တဲ့အမျိုးသမီးတွေပါလေကတော့အဲ့ဒီ ICJ ဆိုပြီးတော့ကြိုက်ကြတယ်နော်နောက်တစ်ခုကလေတမျိုးပြန်တွေ့ရင်လေ ICJ ကခုန Emerald Green Color လောက်တော့ဈေးမကြီးဘူးနော်အဲ့တော့နောက်တစ်ခုကလေတချို့လူတွေကကြောက်စိမ်းရအဲ့လိုမျိုးအယောင်မရှိတာမျိုးမကြားဘူးမမြင်ဘူးဆိုတော့အဲ့လိုအဲ့ဒါလေးကလည်းဆွဲဆောင်မှုတစ်ချက်ပေါ့နော်အဲ့တော့အခုဆိုရင်ဘယ်လောက်ထိလဲဆိုဆိုပါစို့ကြောက်စိမ်းရစိမ်းမဆိုတော့လုံးဝဘာရောမှမရှိတဲ့အလင်းလည်းမပေါက်တဲ့ခန့်နှောက်နှောက်ကြောက်စိမ်းအဖြူတွေလည်းရှိတယ်အဲ့ဒီအဖြူတွေပါအခုဆိုရင်ရောင်းနေရတယ်အပတီးတွေပါလေလုတ်တယ်အကြောက်စင်းကဖြူစွန့်နေတာကိုယ်တိုင်ကလည်းထူးဆန်းလို့ဖြစ်နေတော့သူကလည်းဆွဲဆောင်မှုတစ်ခုပါပဲတော့ပြောမယ်ဆိုရင်တော့ဒီအလှပနဲ့ပတ်သက်ရင်တော့ဟိုလှတယ်မလှဘူးဆုံးဖြတ်တယ်ဆိုတာကိုယ့်ရဲ့ခံယူချက်ပေါ်မှာပဲမူတည်တာဟုတ
်ကိုယ့်ရဲ့ခံစားမှုပေါ်မူတည်ပြီးနှစ်သက်ဆွဲလန်းကြတဲ့ကြောက်စင်းရဲ့အယောင်သွေးတွေကိုဟိုးရှိရှိတုန်းကတော့အယောင်ပေါ်မှာမူတည်ပြီးအတိတ်ပဲအမျိုးမျိုးကောက်လေရှိကြပါတယ်အပြာရောင်တန်းတဲ့ကြောက်စင်းဟာနှက်ပြီကိုကိုစားပြုတယ်လို့အဝါရောင်ကကဘာမြေပြင်းလို့တတ်မှတ်မှုတွေအရက်မျက်နှာအဖြစ်နဲ့အစိမ့်ဆိုအရှိအနီကတောင်းနဲ့အဖြူတွေအမဲတွေကမြောက်ရက်ကိုကိုစားပြုတယ်လို့ရှေးတရုတ်ရိုးရာအယူဆတွေအပြင်ကြောင်းမြေရတနာတွေထဲမှာကြောက်စင်းရဲ့သဘာဝဟာအစမ်းကျယ်ဆုံးလို့ယူဆထားတဲ့အကြောင်းတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တော်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA American တန်ရက်တောက်ကြနေ냐ပဲအတန်လွှင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုအတန်လွှင့်နေတဲ့တနာရီစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီထိပြန်ပြီးနားဆင်နိုင်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။အခုတောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင်။
တူရကီသမ္မတရေဂျက်တာယီအာရဝန်ကအာရဝန်ပြီးခဲ့တဲ့မေလဝါရှင်တန်ဒီစီကိုလာရောက်ခဲ့တဲ့အတွင်းငင်းညံ့သောဆန္ဒပြတဲ့သူတွေကိုတိုက်ခိုက်ခဲ့တဲ့ဆိုရဲဆွဲချက်နဲ့တူရကီလုံခြုံရေးအဖွဲ့ဝင်15ဦးပါဝင်စုစုပေါင်းလူ19ယောက်ကိုအမေရိကန်တရားရုံးကတရားစွဲချက်တင်လိုက်တာဟာကြားလို့မကောင်းတဲ့အရှုပ်တော်ပုံဖြစ်တယ်လို့တူရကီသမ္မတအာရဝန်ကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှတရားရေးစနစ်ဘယ်လိုလဲပတ်လုဆောင်နေရဆိုတာဒီစွဲချက်ကရှင်းရှင်းလင်းလင်းပြသနေတာဖြစ်ပြီးတော့သူအနေနဲ့ခုလအတွင်းရောက်မျိုးကိုတွားရောက်တဲ့အခါမှာသမ္မတထရမ့်နဲ့ဒီကိစ္စကိုဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတအာရဝန်ကတောက်ချနေကအစ္စတန်ဘူးမြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ရှေ့တောင်ပိုင်းဟာမာဟာဗီဟာရီကိန်းမုန်တိုင်းကယ်ဆယ်ရေးနဲ့ပြည်နယ်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာနဲ့မြ၊မုန်တိုင်းတန်တင်ပြည်သူတွေအတွက်ရန်ပုံငွေအကူအညီတွေပေးသွားမှာဖြစ်တယ်လို့အင်မီရောကအခိုင်အမာပြောကြားလိုက်ပါတယ်။တက်ဆက်နဲ့လူဝီဇီယားနာပြည်နယ်တွေမှာ9ရက်ကြာစံချိန်တင်လောက်အောင်မိုးရွာသွန်းပြီးဝင်ရောက်တိုက်ခတ်သွားတဲ့ဟာဗီဟာရီကိန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေလည်းအကြီးအကျယ်ဖြစ်ပေါ်ခဲ့ပါတယ်။အခုလာမယ့်စက်တင်ဘာလအတွင်းမုန်တိုင်းကယ်ဆယ်ရေးနဲ့ပြည်နယ်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်မှုအတွက်ရန်ပုံငွေတွေပေးထားပြီးဖြစ်တယ်လို့လည်းအင်မီရောအမိမေလုံခြုံရေးချန်ပီတောင်ဘော့ဆွတ်ကပြောပါတယ်ခင်ဗျာ။ကင်ညာသမ္မတဦးဟူဒူကင်ညာတက်ကပြီးခဲ့တဲ့လကသူနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကပယ်ဖျက်ခဲ့တဲ့ဆုံးဖြတ်ချက်ကိုသူ့အနေနဲ့လက်ခံသွားမှာဖြစ်တယ်လို့တောက်ကြနေကပြောလိုက်ပါတယ်။တရားရုံးချုပ်ရဲ့ဒီဆုံးဖြတ်ချက်ကိုသူတူတယောက်တည်းအနေနဲ့သဘောမတူပေမဲ့ဆုံးဖြတ်ချက်ကိုလက်ခံတယ်လို့ပြောပါတယ်။ဒီဆုံးဖြတ်ချက်ပေါ်မှာသူ့အနေနဲ့လက်ခံသွားမှာဖြစ်ပေမဲ့လူ6ယောက်ကတတိုင်းပြည်လုံးကပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့မစ္စတာကင်ညာတက်ကဝေဖန်ခဲ့ပါတယ်။အတိုက်ခံကောင်းစာရိုင်လာအဒင်းကကပြီးခဲ့ဩဂတ်လကကျင်းပခဲ့တဲ့ရွေးကောက်ပွဲရလကိုပယ်ဖျက်ပေးဖို့တရားရုံးကိုတရားဝင်လျှောက်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။စက်တင်ဘာလ1ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြီးညပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ်ရှင်။ဖျော်ရီအမေရိကန်တန်ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.